Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အတန်ရ2024ခုနှစ်ဇွန်လ26ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းတိုမီတာ24.50 လိုင်းလမ်းမီတာ190ထုကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်
။ Israel လေကြောင်းတိုက်ခတ်မှုကြောင့် Hamas နိုင်ငံရဲ့ကောင်းဆောင်မိသားစုဝင်တွေသေဆုံးသွားပါတယ်။ Ukraine နိုင်ငံဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်ရေးစတင်ဆွေးနွေးကြပါတယ်။ဝင်းနမိတ်တာယုံဆရာတော်ပြန်လွန်ရမှုအမှန်ဖော်ထုတ်ဖို့ AI လူအခွင့်အရေးအဖွဲ့ကတောင်းဆိုလိုက်ပါတယ
်မန္တလေးတိုင်းမြင်းချံမှာတန်ခါတော်တပါတနက်ချိန်မှပြန်လွန်တော်မူခဲ့တဲ့အကြောင်းနိုင်ငံတော်ဝန်သကောင်းရှင်းကောက်ယူမဲ့စစ်ကောင်စီရဲ့အစီအစဉ်စတဲ့မြန်မာဆန်ရသတိဆောင်မတွေပြီးမှာတော့အမေရိကန်ရွေးကောက်ပွဲမှာ AI ဉာဏ်ရည်ထုနည်းပညာအသုံးပြုလာတဲ့အကြောင်းတရုတ်မှာအပူချိန်လွန်ခဲ့တာကြောင့်စိုက်ပျိုးရေးပျက်စီးရမှုစတဲ့နိုင်ငံတကာသတိဆောင်မတွေကိုလည်းတင်ပြပါမယ်ရှင်အပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကဘာတလွားခီးသွားအစီအစဉ်တို့ကိုထုတ်လွှင့်ပါမယ်။အခုတော့ဒေါခင်မျိုးသက်ကသတင်းတွေတင်ပြပေးပါမယ်ရှင
်။ဂါဇာမြောက်ပိုင်းမှာအစ္စရေးတပ်တွေရဲ့အင်ကာနဲ့လေကြောင်းတိုက်ခိုက်မှုကြောင့်ကာတာအခြေစိုက်ဟာမတ်နိုင်ငံရေးခေါင်းဆောင်အစ်စမေလ်ဟာနီယာရဲ့ဆွေမျိုးမိသားစုဝင်10ဦးသေဆုံးတယ်လို့ဒေသတာဝန်ခံတွေနဲ့တေဆုံးသူတွေရဲ့မိသားစုတွေကအတည်ပြုပါတယ်။နေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာအနောက်ဘက်ကရှာတီဒုက္ခသည်စခန်းအိမ်တလုံးကိုထိမှန်တာဖြစ်ပါတယ်။ဟာနီယာရဲ့သား3ယောက်ဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာကလေးကအစ္စရေးတိုက်ခိုက်မှုကြောင့်တေဆုံးခဲ့ရတာပါ။အစ္စရေးစစ်တပ်ကတော့အောက်တိုဘာ9ရက်အစ္စရေးကိုဝင်တိုက်ရမှာပါဝင်တဲ့ဟာမတ်စစ်သွေးကြော်တွေနေထိုင်နေရှိတဲ့ရှာတီနဲ့တခြားဂါဇာမြောက်ပိုင်းအဆောက်အဦတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တာလို့ပြောပါတယ်။အစ္စရေးတွေဟာဂါဇာမှာဟာမတ်စ်တွေနဲ့တိုက်ခိုက်နေတဲ့အပြင်ဟာမတ်စ်တွေကိုထောက်ခံတဲ့ Hezbollah စစ်သွေးကြော်တွေနဲ့ Lebanon နယ်စပ်မှာပါတိုက်ခိုက်နေတာပါ။ American ကာကွယ်ဝင်ကြီး Lloyd Austin ကတော့အစ္စရေးနဲ့ Hezbollah တို့ဂျာတိုက်ပွဲတွေကနေတဆင့်ဒေသတွေမှာစစ်ပွဲတွေပိုးပြီးကျယ်ပြန့်လာနိုင်တယ်လို့အစ္စရေးကာကွယ်ဝင်ကြီး Yoav Gallant ကိုသတိပေးလိုက်သလိုဒီပြဿနာကိုတန်တမာရေးနည်းလမ်းနဲ့အဖြေရှာဖို့လည်းတိုက်တွန်းပါတယ်။ Israel နဲ့ Hamas တို့ဂျာစစ်ပွဲဟာကိုးလာတဲ့ကိုရောက်လာနေပါပြီ။ရုရှားကာကွယ်ရေးဝန်ကြီးဟောင်းဆာဂေးရှူရူနဲ့ရုရှားစီးပွားရေးချုပ်ဗိုလ်ချုပ်ကြီးဗလာရီဂါရာစီမော့ဖ်တို့ကို ICC အပြည်ပြည်ဆိုင်ရာရာဇဝတ်ခုံရုံးကနေဖန်ဝရန်ထုတ်ပြန်လိုက်ပါတယ်။သူတို့နှစ်ဦးက2022အောက်တိုဘာကနေ23 March လအတွင်းယူကရိန်းတရားပေးစနစ်ပြတ်ပြတ်အောင်မစ္စရိုင်းဒုံးတွေနဲ့ရုရှားတပ်တွေပစ်ခတ်မှုမှာတာဝန်ရှိသူလို့ယုံကြည်ရကြောင်း ICC ကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ရုရှားရဲ့ဒီတိုက်ခိုက်မှုတွေကယူကရိန်းဒဟဘေးစစ်အုံတွေနဲ့စစ်ရုံခွဲတွေကိုထိမှန်တယ်လို့လည်းပြောပါတယ်။သူတို့နှုတ်ကရက်ဖက်ပြတ်မှတ်တွေကိုတိုက်ရိုက်တိုက်ခိုက်ရမှာတာဝန်ရှိတယ်လို့ပြောကြတဲ့အပြင်သူတို့နှစ်ဦးစလုံးဟာစစ်ရာဇဝတ်မှုကျူးလွန်သည်လို့လည်းပြောပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာသူ့ရဲ့သမ္မတတက်တန်းတက်စတင်ချိန်မှာဝန်ကြီးများအဖွဲ့ကိုအပြောင်းအလဲလုပ်တဲ့အနေနဲ့ကာကွယ်ဝန်ကြီးရှိုးယူကိုမေလာထဲမှာလုံခြုံရေးကောင်စီထဲမှာပြောင်းလဲပြီးခန့်ခဲ့တာဖြစ်ပါတယ်။ဒီချိန်ထဲမှာပဲယူကရိန်းဟာရုရှားနယ်စပ်မှာတညာလုံး drone အလုံး30နဲ့ပစ်ခတ်ခဲ့ကြောင်းနဲ့ရုရှားတပ်တွေက Belgrov ဒေသမှာ29လုံးနဲ့ Voronezh မှာတလုံးကိုပစ်ချနိုင်တယ်လို့တနင်္လာနေ့မှာရုရှားကာကွယ်ဝင်ကြီးဌာနကပြောပါတယ် EU ဥရောပသမဂ္ဂထဲမှာအဖွဲ့ဝင်ဖြစ်တဲ့ယူကရိန်းဝင်ရောက်ရေးအတွက်နှစ်ဖက်ဆွေးနွေးမှုတွေကိုအင်္ဂါနေ့မှာစတင်လိုက်ပါပြီအဖွဲ့ဝင်ဖြစ်လုပ်ငန်းဆောင်နှစ်နဲ့ချီးပီးကြမ်းမြင့်နိုင်တယ်လို့ဒီကိစ္စကိုရုရှားကတခြားလုံးတားဆီးဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ယူကရိန်းကိုအနောက်အုပ်စုနဲ့မပူးပေါင်းအောင်ရုရှားကခရိုင်းမီးယားကျွန်းဆွယ်ကိုသိမ်းခဲ့တဲ့နောက်10နှစ်လောက်ကြာမှမှအခုလို EU အဖွဲ့ဝင်ဖြစ်ရတဲ့ဆွေးနွေးမှုတွေကိုစတင်ခဲ့တာဖြစ်ပါတယ်။အဖွဲ့ဝင်အဖြစ်နဲ့သဘောတူရေးဒေသရင်းအစိုးရတွေရဲ့နှိမ့်နှိုင်းဆွေးနွေးမှုတွေကို Luxembourg မှာကျင်းပတာဖြစ်ပြီးယူကရိန်းဖွဲ့ကို EU နဲ့ဥရောပ Atlantic ပူးပေါင်းမှုဆိုင်ရာယူကရိန်းဒုဝန်ကြီးချုပ်Olga Stefanishnya ကလည်းဥဆောင်တာဖြစ်ပါတယ်။ Ukraine ဝန်ကြီးချုပ် Denis Shamaha ကလည်းဒါဟာ Ukraine နဲ့ EU ကြားဆက်ဆံရေးစနစ်နာသည့်စပြီးဖွင့်လှစ်နေဖြစ်ကြောင်းဆွေးနွေးပွဲအစမှာပြောပါတယ်။ EU ကဆွေးနွေးပွဲလုပ်ဖို့သဘောတူခဲ့တဲ့နောက် Ukraine မျိုးဆက်တွေအနေနဲ့သူတို့ရဲ့ဥရောပအိမ်မက်ကိုသဘောပေါက်လာပြီးဥရောပထဲ Ukraine ပြန်ပြီးရောက်လာတာဖြစ်ကြောင်း Ukraine သမ္မတ Volodymyr Zelensky ကလူမှုမီဒီယာ X မှာရေးပါတယ်။
အမေရိကန်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ24 kHz 1213ညလိုင်းဒိုမီတာ40 kHz 0413ညလိုင်းဒိုမီတာ57 kHz 5805နဲ့လိုင်းလမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဘော်တဘူးနဲ့မနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။ရှစ်ကောင်စီကပဲခူးမြို့ဝင်းနေမိတာရင်ចောင်းတိုက်ဆရာတော်ဗဒ္ဒန္တမုဏ္ဏတာဘိဝန္တဂျူလ19ရက်ပြန်လည်တော်မူခဲ့တဲ့ပြစ်ခတ်မှုအဖြစ်မှန်ကိုစစ်စစ်ဖော်ထုတ်နေတယ်လို့ဂျူလ20ရက်မှာသတင်းထုတ်ပြန်တဲ့အတိုင်းလှုပ်ဆောင်ဖို့ Amnesty International လူခွင့်အဖွဲ့ကြီးကအကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။စစ်တပ်အာဏာသိမ်းခဲ့တဲ့မြန်မာပြည်မှာတည်တော်ပြည်သူတွေထောင်နဲ့ချီပြီးတည်ဆုံးခဲ့တဲ့နောက်အခုအထင်ကြီးကဆရာတော်ကြီးပြန်လည်တော်မူရတဲ့ဖြစ်စဉ်မှာတော့မကြုံစဘူးတောင်းပန်ခဲ့တဲ့အပြင်စုံစမ်းမယ်လို့ပါဂရိပေးခဲ့တာဖြစ်ကြောင်းဒါပေမဲ့စစ်ကောင်စီရဲ့လူခွင့်ဆိုင်ရာကိုချီရင်တောင်းပန်မှုတွေဂရိကဝတ်တွေကအနှစ်မရှိပဲတရားမျှတမှုတွေမျှော်လင့်ချက်တိတ်မရှိဘူးလို့ AI ဖွဲ့ဒေတာရင်းသုတေသနဆိုင်ရာအကြီးအကဲကပြောကြားလိုက်ပါတယ်။အခုဖြစ်ရကိုချီရင်မြန်မာနိုင်ငံအကြမ်းဖက်မှုဖြစ်စဉ်တွေမှာဆက်အာဏာပိုင်တွေကခုခံတော်လှန်နေတဲ့ PDF ကာကွယ်ရေးအဖွဲ့တွေကိုပမာဆုံးအပြစ်ဖို့ခဲ့တာဖြစ်ပြီးကိုရင်ကျုံကလိုတယောက်ယောက်ကရဲရင်အဖြစ်မှထုတ်ဖော်ပြောဆိုတဲ့အခါငင်းမရတော့မှပြောင်းလဲပြောဆိုတဲ့ရှိကောင်စီလောက်ရောက်ကိုမြင်နေရတယ်လို့လည်းပြောပါတယ်။မြောက်ကိုရီးယားဟာတောင်ကိုရီးယားဘက်ကိုမိုးပြန်ဘူပေါင်းနဲ့လွှတ်နေပြီးအထင်းမှာတော့အမှိုက်တွေပါဖို့များတယ်လို့တောင်ကိုရီးယားစစ်တပ်ကပြောပါတယ်။မေလကုံလောက်ကစပြီးမြောက်ကိုရီးယားကပူးပေါင်းဆက်ဆင်ရေးလုပ်နေတာပါ။မြောက်ကိုရီးယားကတနင်္လာနေ့မှာသူ့တောင်ဘက်တောင်ကိုရီးယားရှိရာနေရာကိုအမှိုက်ပစ်ပါတဲ့မိုးပြန်ဘူပေါင်းနဲ့တွတ်တယ်လို့တောင်ကိုရီးယားကပြောပါတယ်။အမှိုက်တွေထဲမှာ Hello Kitty ကာတွန်းရုပ်ပါစားရပြန်လူမစင်တွေနဲ့ပုံးမော့တွေပါတယ်မြေကြီးတွေပါနေတယ်လို့ပြောပါတယ်ကြီးကြီးမားမားပျက်စီးနိုင်တာမျိုးမတွေ့ရပါနဲ့ပြည်သူတွေမိုးပြန်ဘူပေါင်းတွေကိုရှောင်ကြဖို့ဘူပေါင်းလာတာတွေ့ရင်ရဲကိုအကြောင်းကြဖို့တောင်ကိုရဲအာနာပင်တွေကပန်ကြပါတယ်ဒီဘူပေါင်းလွှတ်တယ်တဲ့စစ်စင်ရဲကိုနှစ်ဖက်စလုံးကလှုပ်လို့ရှိပြီးဒါကနှစ်ဖက်တင်းမှမှုရှိနေခြင်းမျိုးမှာစီးရဲတိုက်ပွဲအတန်းအပြန်အလှန်လှုပ်ဆောင်တာပါအင်္ဂါနေ့ကတော့တောင်ကိုရဲပူတွဲစီးဥစည်းချုပ်များပြောခွင့်ရကဒါဟာမြောက်ကိုရီးယားဆန့်ကျင်အတန်းနှဲ့မှုတွေပြန်ပြီးဆက်ဖို့ဖြစ်လာနိုင်တယ်လို့သတိပေးလိုက်ပါတယ်။အီရန်စစ်တပ်အတွက်ဝင်ငွေဒေါ်လာဘီလီယံပေါင်းများစွာရအောင်လှုပ်ပေးနေတယ်ဆိုပြီးကုမ္ပဏီနဲ့လူပုဂ္ဂိုလ်စုစုပေါင်း50နီးပါးကိုဒဏ်ခတ်ကြောင်းအမေရိကန်ဘဏ္ဍာရေးဌာနကအင်ကာနဲ့မှကြေညာပါတယ်။အခုဒဏ်ခတ်တဲ့ကုမ္ပဏီတွေနဲ့လူပုဂ္ဂိုလ်တွေဟာအမေရိကန်ကဒဏ်ခတ်အရေးယူထားတဲ့အီရန်ကာကွယ်ဝင်ကြီးဌာနနဲ့ကြီးတဲ့ပို့ဆောင်ရေးမော်ဒယ်ဖောနဲ့အစ္စလာမစ်တော်လှန်ရေးအစောင့်တပ် IRGC တို့ရဲ့ဘန်းစနစ်ထဲကိုဝင်ပြီးတုံ့နှံအောင်လှုပ်ပေးနေတဲ့ကွန်ရက်အဖွဲ့ကဖြစ်ပြီးသူတို့ကိုပြစ်မှတ်ထားအရေးယူတာဖြစ်ကြောင်းဘဏ္ဍာရေးဌာနကပြောပါတယ်။ဒီကွန်ရက်ဟာ2020ကစပြီးနိုင်ငံတကာငွေကြေးစနစ်ထဲဝင်ပြီးမော်ဒယ်ဖောနဲ့ IRGC တို့ကိုရေနံနဲ့ရေနံဓာတ်ပစ္စည်းရောင်းချမှုကနေဒေါ်လာဘီလီယံနဲ့ချီဝင်ဝင်ရအောင်အကူအညီပေးနေသူတွေလို့ပြောပါတယ်။ဒီငွေရောဒီဖွဲ့နှစ်ဖွဲ့ကရေမင်းကဟူသီသဘုံနဲ့အပေါင်းအီရန်နဲ့ဆက်နွယ်နေတဲ့အဖွဲ့တွေတဲ့လက်နက်ငွေကြေးထောက်ပံ့နေအောင်ကူညီနေတာဖြစ်ပြီးယူကရိန်းကတွန်းလှန်တိုက်ခိုက်တဲ့စစ်ပွဲမှာရုရှားတွေတုံးဖို့ drone ပို့နိုင်အောင်လှုပ်ဆောင်ပေးနေတယ်လို့လည်းပြောပါတယ
်။ဒေါက်ခင်မျိုးသက်ကထိတ်တန့်ရောက်တဲ့တွင်ပြောပြပေးခဲ့တာပါရှင်။အခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။ဘကိုးဝင်းနေမိတာယုံဆရာတော်တနတ်နယ်ပြစ်ခတ်ခံရပြီးပြန်လွန်တော်မူပြီးရက်ပိုင်းအတွင်းမှာပဲမန္တလေးတိုင်းမြင်းချံမြို့အထက်ကာလမှာပရဟိတဆောင်ရွက်နေတဲ့တန်ဃာတော်တပါတနတ်နယ်ပြစ်ခတ်ခံရပြီးပြန်လွန်တော်မူသွားခဲ့ပါတယ်ဒီဖြစ်ရနှစ်ခုလုံးအတွက်စစ်ကောင်စီမှသာတာဝန်ရှိချောင်းပတ်တာနေကုစနာခန်းဆောင်တပိတ်မောင်နေတဲ့ဦးဆောင်ဆရာတော်တပါက BOA ကိုမိန့်ပါတယ်ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလောင်ကပြောပြပေးပါမယ်ရှင
်ပြီးခဲ့တဲ့ဇွန်လ23ရက်တနင်္ဂနွေနေ့ညပိုင်းကမန္တလေးတိုင်းမြင်းချံမြို့နယ်မကြီးသမားကျေးရွာကမှမြက်ပုံညပရဟိတအသင်းလူမှုကွန်ရက်ရေးကားပြစ်ခတ်ခံရပြီးကားပေါ်ပါလာတဲ့စခမကျေးရွာဖုန်ကြီးကျောင်းကဆရာတော်တပါပြန်လွန်တော်မူသွားပြီးတော့အရသာတူတရားရရှိခဲ့ပါတယ်။အခုလိုပြစ်ခတ်ခံရတာဟာတရားဦးလေးစိတ်အနာကဝင်းနမိတ်တယုံဆရာတော်ကြီးပြစ်ခတ်ခံရပြီး9ရက်အကြာမန္တလေးတိုင်းထဲမှာနောက်ထပ်ဆရာတော်တပါပြစ်ခတ်ခံရပြီးပြန်လွန်တော်မူခဲ့တာလည်းဖြစ်ပါတယ်။စခမကျေးရွာကဆရာတော်ဟာလူနာကိုကားနဲ့ကိုယ်တိုင်မောင်းပြီးမြင်းကြံစည်းရုံကိုပို့ဆောင်ပြီးအပြန်မှာပြစ်ခတ်ခံရတာဖြစ်ပြီးတော့အဲ့ဒီနေရာဟာစစ်ကောင်စီလုံခြုံရေးတပ်တွေရှိနေတဲ့မြင်းကြံမြို့အစွန်က18ရပ်ကွက်အနီးကမြို့ပတ်လမ်းမှာဖြစ်တယ်လို့ဒေသခံတွေကပြောပါတယ်။ပြစ်ခတ်မှုဖြစ်ခဲ့တဲ့နေရာအနီးမှာနေထိုင်တဲ့ဒေသခံတို့ကလည်းဖြစ်စဉ်ကိုအခုလို VOA ကိုရှင်းပြပါတယ်
။ဆရာတော်က ဒီမှာမျိုးညာဘက်ကဝန်ကြီးအကြီးတော်ကြတော့သက်သမပြီးပါဒီနာကကဟိုတရားနဲ့အတူတူညညာတည်ုံကိုကလိုက်ပူတာလိုက်ပူတယ်လမ်းမှာအစစ်သေးသေးလေးရှိတော့ဒီလိုဒီလိုသက်ကောင်ကြီးလေးဒီကိုကြီးကပြတော်ကြတော့တရားတော်ကပူတိုင်းတားမောင်းပြီးလိုက်ပူတာအဲ့အရင်ကတော့လည်းသူကဒီနာကြီးကိုမန္တလေးလေးလိုပါလေးလို့တရားတော်ကပလိုက်ကြပုံနဲ့ပေါ်နေလိုက်ကြတော့ပူနေတာပူနေတော့အဲ့ဒီညညာကဒီနာကြီးတို့ဆိုပြီးတော့ ော်ကြီးတွေပြမဝတ်နေတဲ့နေရာကိုအဖြစ်ကသူတို့ကနေပြီးတော့ဆရာတို့ကိုကာမီပြီးပြီးတော့ပုံနဲ့စာတုံးကြီးမပုံတော့ကြတယ်ဆရာတို့ကသူကအဲ့တော့သူကမတားမပြီးနေနေနေပုံမှန်ကြည့်ရတာမူးမူးနေတဲ့သူကအဲ့ဒီကနေပြီးတော့အဲဒီဒီလိုပြောပါလို့ပြတ်ပြတ်နေတယ်ဒီအဲ့တော့ဒီရတော့လည်းကျွန်တော်မူတယ်ဒီနဲ့ပါတယ်အဲ့အောင်မှုတောင်းသူတွေအစကမတောင်းလာကအောင်မှုတောင်းသူတွေကလည်းတန်ရရတယ်ကာကွယ်တပ်ဖွဲ့ဝင်တွေမြူနာတွေအဲ့လောက်ကြီးနင်းပြက်ပြက်လည်းမီလို့ညာဆိုညာအဲ့ဒီနားဒီမှာလက်တော်နေတဲ့အမီးဆုံးနေရာမှာနေရတော့အဲ့စစ်ကောင်စီပြုံးမှုတွေလည်းနေပြီးတော့ဒီပဲနေရတာ
စမခဆရာတော်ပြစ်ခတ်ခံရတဲ့နေရာအနီးမှာအရင်ကလည်းတောင်သာကျေးရွာကလူငယ်ငါးဦးကိုစစ်တပ်ကပြစ်ခတ်တပ်ဖြတ်ခဲ့တဲ့ဖြစ်စဉ်တွေရှိခဲ့ပူတယ်လို့မြင်းကြံလူလူလှုပ်ရှားမှုကော်မတီရဲ့တာဝန်ရှိသူတို့က VOA ကိုခုလိုပြောပါတယ
်။အဲဒီလူပလန်နဲ့ဝန်ထမ်းချားတွေမှာဒီမကြီးတများတိုင်းချားတွေမှာတခါမှဒီစီးလှုပ်ရှားမှုမရှိဘူး။ဒါမှခုဖြစ်စဉ်ဖြစ်ခဲ့တဲ့နားလေးမှာတော့ဒီခုနဒီကျမုံဝင်နေတဲ့မဘောနော်ဒီပြည်နယ်စစ်တပ်ကနေပြီးတော့တောင်တာကအဲမဘောနော်တောင်တာကလူငယ်ပိုင်းတွေပေါ့ငါးဦးကိုဖမ်းပြီးတော့တက်တာကခုဖြစ်စဉ်ဖြစ်တဲ့နားလေးမှာပဲတက်ခဲ့ဘူးလားရှိတယ
်ဆမခကြေးရွာကဆရာတော်ပြစ်ခတ်ခံရလို့ပြန်လည်တော်မူခဲ့ရတာနဲ့ပတ်သက်ပြီးစစ်ကောင်စီဘက်ကတော့ PDF အကြမ်းဖက်သမားတွေပြစ်ခတ်လို့ပြန်လည်တော်မူရလို့သတင်းထုတ်ပြန်ထားပါတယ်မန္တလေးတိုင်းထက်မှာရက်တတပတ်အတွင်းဆီအရော်နှစ်ပါးပြစ်ခတ်ခံရပြီးပြန်လည်တော်မူရတာတွေဟာစစ်တပ်ကစစ်တီတော်ကျင်းဝန်အားနေတာကြောင့်ဖြစ်တယ်လို့တပယ်ရင်မြို့နယ်ကစစ်ကောင်စီကိုပတ္တနိကကုစနကန်ဆောင်တပိတ်မောက်တဲ့ဦးဆောင်ဆီအရော်တပတ်ကအခုလိုမိန့်ပါတယ်
။ဒီအကြမ်းဖက်စစ်ကောင်ဆောင်မင်းအွန်လိုင်းတို့မှာဒီကတာဝန်ရှိတာပဲဗျ။ဘာကြောင့်လဲဆိုတဲ့အခါကျတော့တို့ရဲ့လက်ပါတွေဒီစစ်သားတွေကိုတက်တွေကိုထိန်းချောင်းတဲ့နေရာမှာစစ်တီတော်ကျင်းဝန်တွေနဲ့အရင်ကျင်းကြောင်းဖို့လိုတာပေါ့ဗျာ။ဘာကြောင့်လဲဆိုတဲ့အခါကျတော့အဲ့ဒီဘိုင်းမှာတော်တော်ကြီးကိုအားနေနေတာတွေ့ရဗျ။လက်တွေ့အဖြစ်လဲဘာကြောင့်လဲဆိုတော့ပြောတော့ညာဒေသတွေမှာစစ်ကြောင်းထိုးတဲ့အခါမှာတွေ့တဲ့ရွာဝင်နေအိမ်တွေမီးရှို့တယ်။အိမ်တွေဝင်တွေ့တဲ့ပစ္စည်းယူတယ်နောက်ဆုံးအဲလက်ဝတ်ရတနာတွေအပြင်သမိန်တို့ဟာမျိုးအစားအမျိုးသမီး3000ကစားအကုန်ယူတာဗျ။အဲ့ကြောင့်ဆိုလိုတာကဒီစစ်တပ်ကအင်မတန်ဒရေညံ့တဲ့စစ်တပ်ဖြစ်နေပြီ။ပဒီပုံရအင်မတန်ကိုထိုးရွားတဲ့စစ်တပ်ချင်းကြောင့်မို့အလွန်ညံ့တဲ့စစ်တပ်ပြီးတော့ကျိုးတင်နဲ့တော်တော်ကိုလွှဲချော်နေတဲ့စစ်တပ်ဖြစ်နေတာပေါ့
ဒီအတော်အတွင်းစကိုင်းတိုင်းတွေကတန်ဃာတော်တွေဟာဝင်းနမိတ်တာယုံဆရာတော်ပြစ်ခတ်ခံရပြီးပြန်လွန်တော်မူခဲ့ရတဲ့ဖြစ်အပေါ်မှာတာဝန်ရှိတဲ့စစ်ကောင်စီနဲ့ဗိုလ်ချုပ်မူကြီးမြောင်လိန်ကိုပတ္တနိတ်ကုစနကန်ဆောင်တပိတ်မောင်းနေကြပါတယ
်အခုတော့သကောင်ဆင်းကောက်မဲ့အစီအစဉ်တင်ပြပါမယ်ရှင်2024ခုနှစ်သကောင်စီရင်ကောက်ခံသွားမဲ့ဂျင်ညာချက်ဆိုင်းပုတ်တွေကိုရန်ကုန်နဲ့မန္တလေးလူစီကားတဲ့နေရာတွေမှာစစ်ကောင်စီကပြသထားပါတယ်။နိုင်ငံတွင်းကပြည်ပခအခြေအနေတွေကြောင့်တနိုင်ငံလုံးအတိုင်းအတာသကောင်စီရင်ကောက်ခံနိုင်မလားဆိုတဲ့အပေါ်ထင်မြင်ချက်မျိုးမျိုးလည်းရှိနေပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုမခင်ဖြူထွေးကပြောပြပေးပါမယ်ရှင်။
2024ခုနှစ်လူငင်းနဲ့အိမ်အကြောင်းအရာသကောင်စင်းကိုဒါမဲ့စက်တင်ဘာလ30ရက်ညသကောင်ရံချိန်ကနေအောက်တိုဘာလ15ရက်နေ့ထိကောက်ခံသွားမယ်လို့စစ်ကောင်စီကကြေညာထားပါတယ်။သကောင်စင်းရင်တွင်လူတိုင်းပါဝင်စုဆိုတဲ့ကြေညာချက်ဆိုင်းဘုတ်တွေကိုလည်းလူသွားလာများတဲ့နေရာတွေမှာပြသထားပါတယ်။မန္တလေးမြို့မှာလည်းသကောင်စင်းဆိုင်းဘုတ်တွေတွေ့ရတယ်လူဒေသခံတွေကပြောပါတယ်။နိုင်ငံအတွင်းမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကြောင့်အခုလိုအခြေအနေမှာစစ်ကောင်စီကောက်ခံမဲ့သကောင်စင်းရင်ဟာတနိုင်ငံလုံးအတိုင်းအတာလွှမ်းခြုံနိုင်ဖို့ကမဖြစ်နိုင်ဘူးလို့ဒေသခံတို့ကပြောပါတယ်
။သကောင်စင်းဆိုတာနိုင်ငံလုံးအတိုင်းအတာကိုဥတည်ရတာလေ။ရက်ခွက်လေးတစ်ခုမြို့နယ်လေးတစ်ခုမြို့တစ်ခုကအဲ့ဒီသကောင်စင်းကိုအသုံးချပြီးတော့မှဟိုရွေးကောက်ပွဲဖြစ်စီအခြားတစ်ခုပေါ့လူကြီးထားလို့ရဆန်းနိုင်ကတော့ကမ္မနာဖြစ်ဖြစ်ဒီဘာကြီးတွေကမှန်းနာရှိတယ်။ဒါကြောင့်ဆင်းဆိုတာအခြားသောနိုင်ငံပုံပြမှုအတွက်လှုပ်ဆောင်ရမယ့်ချက်လက်တွေတဲ့စစ်မှန်တဲ့ဒါကြောင့်ဆင်းယူတာပေါ့။ဒါလိုနဲ့လက်ရှိအချိန်မှာအလုံးကိုလွှမ်းခြုံနိုင်တဲ့ဒါကြောင့်ဆင်းဖြစ်နိုင်တယ်ဖြစ်နိုင်တယ်ဆိုတာအများကြီးစဉ်းစားဖို့လိုတယ်။ကျွန်တော်တို့အမြင်နဲ့ကျတော့မဖြစ်နိုင်ဘူးလို့မြင်တာပေါ့နော်
။စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လိုင်ကလာမယ့်2025ခုနှစ်မှာရွေးကောက်ပွဲကျင်းပနိုင်ဖို့အတွက်အောက်တိုဘာလတည်းဒါကြောင့်ဆင်းကောက်ယူနိုင်အောင်လှုပ်ဆောင်နေတယ်လို့ပြီးခဲ့တဲ့ဇွန်လ15ရက်နေ့ကမိထီလာမြို့မှာကျင်းပတဲ့စည်းဝေးမှာပြောခဲ့ပါဗျ။ နိုင်ငံရေးအကြောင်းပြပြီးဆောင်ရွက်ရမယ့်လုပ်ငန်းတွေမလုပ်ဆောင်ရင်တိုးတက်မှုနောက်ကျမှာဖြစ်တယ်လို့လည်းပြောပါရယ်။အာဏာသိမ်းပြီးချိန်မှာပေါ်ပေါက်လာတဲ့တော်လိုင်းအင်အားစုတွေရဲ့ကိုရောက်နေကြတဲ့လူငယ်တွေနဲ့စစ်ရှောင်ပြေးလွှားနေကြတဲ့အင်အားစုတွေဒီနေ့တက်တနေ့ပို့များလာချိန်မှာတကောင်စင်းကောက်ယူမဲ့လုပ်ရကမဖြစ်နိုင်ဘူးလို့တချို့ကယူဆကြပါရယ်
။နိုင်ငံရဲ့အနေထားတည်ငြိမ်သွားတဲ့အနေထားဆိုလာတဲ့ပို့ပို့ပြီးဆိုလာတဲ့အနေထားတွေလို့ကျွန်တော်မြင်ရတာပါဒါမဖြစ်နိုင်ပါဘူးပြောလို့ချင်းနဲ့လောက်ကြမှာပဲလေလောက်ချင်တာလောက်တာတစ်ပိုင်းပဲသူရလာတဲ့ data ဟာနိုင်ငံအကျိုးရှိတာရှိကြောင်းအတုံးချနိုင်တဲ့ data မဖြစ်နိုင်ဘူးလို့မပြောချင်တာနိုင်ငံအနာဂတ်လည်းအကုန်ပြတ်သွားပြီပျောက်နေတယ်ဇွတ်ကြီးကောက်တဲ့ပျောက်နေလူတွေဘာလို့ရမှာလဲသူတို့တွေရဲ့အခန်းကဏ္ဍကိုဖုံးကွယ်ဖို့မိစ္ဆာမှုစူးစမ်းရတာလားနိုင်ငံတိုင်းနိုင်ငံတကောင်းတဲ့တည်းဒီချိန်မှာမဖြစ်နိုင်ဘူးအဲ့ဒါကိုကျွန်တော်ဆိုလိုချင်တာပေါ့နော်
တကောင်ဆင်းမှာလူတိုင်းပါဝင်ဖို့ဆိုရဲစစ်ကောင်စီရဲ့ကြေညာချက်ဆိုင်းဘုတ်တွေကတချို့တိုင်းနဲ့ပြည်နယ်တွေမှာတော့မရှိသေးပါဘူးစစ်ကောင်စီကဒီလာမယ့်2025ခုနှစ်မှာကျင်းပမယ်လို့ယူရထားတဲ့ရွေးကောက်ပွဲအတွက်လိုအပ်တဲ့အချက်လက်တွေကိုစကိုင်းတိုင်းမုံရမြို့မှာပြီးခဲ့တဲ့နှစ်ကလိုက်လံကောက်ခံတာရှိခဲ့ပေမဲ့လို့လုံခြုံရေးအခြေအနေကြောင့်တမြို့လုံးအတိုင်းအတာနဲ့တော့မကောက်နိုင်ခဲ့ဘူးလို့ဒေသခံတူကပြောပါရယ
်စီစဉ်တော့သူတို့ရင်းစွဲနေတဲ့ဘယ်ချင်းဖတ်လို့မတော့မသိဘူးတကောင်ဆင်းပေါ့ဖို့ရတဲ့ဆိုင်းဘုတ်တွေတော့ဒီမှာမချိန်သေးဘူးလောလောဆယ်တော့တကောင်စင်းနဲ့ပတ်သက်တာတော့လောက်တာမရှိဘူးအဲဆိုင်ကလေးဖမ်းနေဖမ်းကြတော့တော်လေးများနေတယ်ဗျမြို့ပေါ်မှာလေစကိုင်းတိုင်းဒီအလဲပိုင်းနဲ့မှာမောဝါထေတာမြို့မှာသူတို့ပုံမှန်လည်းလည်းမလောက်တော့ဘူးကျွန်တော်ခြင်နေကြပြီးခဲ့တဲ့ကျွန်တော်တို့2023လောက်လည်းပဲသူတို့ရုပ်ောက်ပွဲလုပ်ဖို့ရတော့ကျွန်တော်တို့မြို့ပေါ်မှာတကောင်စင်းလိုက်ောက်တယ်ရက်ွက်တိုင်းသူတို့မကောက်နိုင်ဘူးသူရက်ွက်တွေရက်တဲတွေရှိတယ်ရက်တဲတွေရှိတဲ့အခါကျတော့သူတို့လုံချုံရေးစိတ်မချဘူးပေါ့လေစိတ်မချတော့သူတို့ဆက်ပြီးတော့မကောက်ဘူး
အခုကောက်ယူမဲ့တကောင်စရင်အတွက်ကြိုတင်ပြင်ဆင်ခြင်းစရင်ကောက်ယူခြင်းစရင်ပြုစုခြင်းနဲ့အစဉ်ကစားထုတ်ပြန်ခြင်းဆိုတဲ့လုပ်ငန်းစဉ်၄ရပ်ကို2021ခုနှစ်အောက်တိုဘာလကနေ2026ခုနှစ်မတ်လအထိလှုပ်ဆောင်သွားမယ်လို့လာဝကဝန်ကြီးဦးမြင့်ကျန်ကပြောဆိုထားပါတယ်မြန်မာနိုင်ငံမှာတကောင်စရင်မကောက်ခံနိုင်ခဲ့တာနှစ်ပေါင်း30ကျော်ကြာခဲ့ပြီးဖြစ်ပြီးတော့ပြီးခဲ့တဲ့2014ခုနှစ်မှာနောက်ဆုံးကောက်ယူခဲ့တာပါ2014ခုနှစ်တကောင်စင်းဖော်ပြချက်အရမြန်မာနိုင်ငံအတွင်းမှာအများအားနေထိုင်သူကြာ 24.8 တန်းကျော်နဲ့မ 26.6 တန်းကျော်ရှိပါတယ်။အဲ့ဒီစုစုပေါင်းလူဦးရေ 51.4 တန်းကျော်တွေက 1.2 တန်းဟာလုံခြုံရေးနဲ့တခြားအခြေအနေတွေကြောင့်တကောင်စင်းမကောက်ယူနိုင်တဲ့ဒေသတွေမှာရှိတဲ့ခက်မှန်းလူဦးရေစရင်ဖြစ်တယ်လို့လည်းဖော်ပြထားပါတယ်ရှင်။
တော်တာရှင်တို့ခုနားဆင်နေရတာက VOE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတင်ပြပါမယ်ရှင်။အမေရိကန်သမ္မတရွေးကောက်ပွဲမှာမကောင်းတဲ့သူတွေက AI ဉာဏ်ရည်ထုနည်းပညာနဲ့လှုပ်ကြံသတင်းတွေဖန်တီးပြီးပြိုင်ဘက်နိုင်ငံရေးသမားတွေထက်အသာရစေဖို့နဲ့နိုင်ငံခြားအစိုးရတွေရဲ့အကျိုးကိုမြှင့်တင်ဖို့လှုံ့ဆော်ထက်ချပါတယ်။အခုလာမယ့်2024အမေရိကန်သမ္မတရွေးကောက်ပွဲမှာ AI ဉာဏ်ရည်ထုနည်းပညာအသုံးပြုပုံအကြောင်းဤနာပီရော့စကာသတင်းပေးပို့ထားပါတယ်။ကိုငင်းချန်ကတင်ပြပေးပါမယ်ရှင
်။ AI ဉာဏ်ရည်ထုနည်းပညာကိုဒီရွေးကောက်ပွဲမှာသုံးနေပါပြီ။ဒေါ်နယ်ထရန့်ကကူးစက်ရောဂါကျွမ်းကျင်သူဒေါက်တာအန်တိုနီဖောက်ချီကိုဖတ်နေတဲ့ဒီပုံဟာကွန်ပျူတာနဲ့ဖန်တီးထားတာဖြစ်ပြီးဂျိုးဘိုက်တန်ကနယူးဟမ်ရှိုင်းယားပြည်နယ်ကမဲဆန္ဒရှင်တွေကိုပမာဏရွေးကောက်ပွဲမှာမဲမပေးပဲကြော်သွားဖို့ဆက်နဲ့ဖုန်းခေါ်ပြောဆိုတာကလည်းအတူပါရွေးကောက်ပွဲဆိုင်ရာ deep fake ပုံစံတူအတူတွေကိုအချိန်ကြိုက်ဖန်တီးနေတာကြောင့်အန်ရဲ့အလွန်များပါတယ်လို့ Brookings Institution ကကျွမ်းကျင်သူ Elaine Kamarak ကပြောပါတယ
် Even 24 hours before the election someone
ရွေးကောက်ပွဲမတိုင်ခင်24နာရီအတွင်းမှာပဲတယောက်ယောက်ကလှုပ်ကြံသတင်းတွေ deep fake ပုံစံတူအတူဖန်တီးထားတာကိုလည်းလုံနိုင်ပါတယ်ဒါကိုတုံ့ပြန်ဖို့ကခက်ခဲပါတယ်အကျိတ်အနေရှင်ပြန်ရတဲ့ရွေးကောက်ပွဲမှာဒါဟာလည်းအနိုင်အရှုံးကိုဖြစ်သွားစေနိုင်တာပါ
deep fake ပုံစံတူအတူတွေဟာထုတ်လို့ရတာလွယ်ကူပြီးဈေးတက်တာတာကြောင့်လူသုံးများလာတယ်လို့ American Pentagon စစ်ဌာနချုပ်ကိုကူညီပြီး deep fake အတူတွေကိုစစ်ဆေးပေးနေသူ deep media က Raju Gupta ကပြောပါတယ်
End-to-end, it takes deep
fake ပုံစံတူဖန်တီးတာကို15မိနစ်အတွင်းလုပ်နိုင်တာပါ online မှာခားမဲ့လုပ်ပေးတဲ့ဝန်ဆောင်မှုတွေအများကြီးပါဟိုကောင်းတဲ့ဝန်ဆောင်မှုတွေကစက္ကန့်30အတန်ပိုင်းတစ်ခုကိုဒေါ်လာ2ပြားလောက်ပဲကျတဲ့ပါ
လူလက်စွာပြောဆိုခွင့်ကိုထောက်ခံတဲ့ရှေ့နေဖြစ်သူ Aricon က
There's been a lot of talk about
Russia အကြောင်းပြောတာအများကြီးပါတကယ်တော့တေးုပ်လဲပါပါတယ် AI ဉာဏ်ရည်ထုနည်းပညာပြန်ပွဲမှာရှေ့ကိုရအောင်စ조사ရှင်းပြနေတာပါ
နိုင်ငံရေးဆိုင်ရာလှုပ်ကြံသတင်းတွေကိုဩဇာရှိတဲ့အမေရိကန်တွေအကြားထည့်ပေးပြီးတခြားသူတွေစီကိုပြန့်နှံ့စေဖို့အတွက်နိုင်ငံခြားကအဖွဲ့တွေကစီမံချက်နဲ့ရည်ရွယ်လှုပ်ဆောင်နေတာဖြစ်တယ်လို့ကွန်ကပြောပါရယ်နိုင်ငံရေးဆိုင်ရာမဲဆွယ်ပွဲတွေမှာ AI ဉာဏ်ရည်တုနည်းပညာသုံးတာကိုအမေရိကန်ကအကြီးဆုံးနည်းပညာကုမ္ပဏီတွေကသူတို့ရဲ့ social media website တွေမှာစည်းကမ်းသတ်မှတ်ချက်တချို့နဲ့ထိန်းချုပ်မယ်လို့ကတိပေးထားပေမဲ့ဘယ်လိုလှုပ်ဆောင်ရမလဲဆိုတာဘ ਹੁ အစိုးရရဲ့ဥပဒေကတော့မရှိပါဘူ
း It's very very difficult
အမေရိကန်မှာနိုင်ငံရေးမင်းကွန်းစကားပြောတာကိုစည်းကမ်းသတ်မှတ်ဖို့ကအလွန်ခက်ခဲပါတယ်ဖွဲ့စည်းပုံမှာပထမအကြိမ်ပြင်ဆင်ချက်ကနိုင်ငံရေးမင်းကွန်းပြောတာကိုခိုင်ခိုင်မာမာကာကွယ်ထားပြီးအကြောင်းပြချက်ကောင်းလည်းရှိပါတယ်အစိုးရရဲ့အနေနဲ့ရွေးကောက်ပွဲချိန်ခွင့်ရှာကိုမပြောင်းနိုင်အောင်ပါအ
ဲ့ဒီအခက်အခဲတွေကတခုကတော့လုံးဝမှားနေတာနဲ့လူတယောက်သဘောမတူတဲ့ကိစ္စတခုကိုပုံစံဖြတ်ပြောဆိုတာကိုလည်းခွဲခြားမှုကခက်ခဲပါတယ်လို့ဂူတာကပြောပါတယ်။နိုင်ငံရေးဆိုင်ရာ deepfake အတုဖန်တီးတာကိုခွဲခြားနည်းနဲ့ပတ်သက်ပြီးဂူတာက
And the audio quality is bad.
That is fine. ရည်သွေးမကောင်းတာမျိုးဖြစ်တတ်ပါလေ။အဲ့ဒါဆိုရင် AI ဉာဏ်ရည်တုဖန်တီးထားသလားဆိုတာသဲလွန်စားလေးပါ။အသေးအဖွဲလေးလို့ထင်ရှားရှိပေမဲ့အယုတ်အတန်နဲ့ဓာတ်ပုံတွေမှာအဲ့လိုပါတတ်တဲ့အမှတ်အသားတွေကိုရှာပြီးစစ်ထုတ်တာပေါ့။တကယ်လို့တယောက်ယောက်နဲ့ဗီဒီယိုဖုန်းခေါ်ပြီးစကားပြောနေတော့deepfake ပုံစံတူအတူဖန်တီးထားတယ်လို့တန်တရားရှိရင်သူတို့ထိုင်ကုန်မှာထိုင်နေတော့လှည့်ကြည့်ခိုင်းမှသူတို့မလဲဘူးဆိုရင်ဒါ deepfake ပုံစံတူအတူဖြစ်နိုင်ပါလ
ေ AI ဉာဏ်ရည်တုနည်းပညာကိုနိုင်ငံရေးဘက်မှာကောင်းတဲ့အနေနဲ့လဲသုံးနိုင်ပါတယ်ရွှေပြောင်းအခြေချသူတွေပြောတဲ့ဘာသာစကားနဲ့ကိုယ်စလဲလောင်းတယောက်ကပြောဆိုနိုင်တယ်လို့မဲဆန္ဒရှင်တွေရဲ့အမူအကျင့်နဲ့ပတ်သက်ပြီးလဲအတွင်းကြကြသိနိုင်တာကြောင့်နိုင်ငံရေးသမားတွေအနေနဲ့လဲသင့်တော်မဲ့သတင်းစကားကိုပြင်ဆင်နိုင်ပါတယ်ခင်ဗျာ
ကဘာကြီးပူနွေးလာတာနဲ့အမျှတရုတ်နိုင်ငံမှာလည်းပူပြင်းလွန်တဲ့ရာသီဥတုဒဏ်ကိုတောင်သူလယ်သမားတွေဒီနေ့ထဲကျုံ့တွေ့ခန်းစားနေရပြီးအထူးသဖြင့်တရုတ်ပြည်အရှေ့ချမ်းရှန်တောင်းဒေသမှာဆိုရင်ပုံမှန်ထွက်နေကြတီးနှံရဲ90ရာခိုင်နှုန်းပျက်စီးကုန်တာကြောင့်စားဝတ်နေရအခက်ကြုံမှာကိုဒေသခံတွေစိုးရိမ်နေကြပါတယ် Writers သတင်းဆောင်မကိုကိုညံဝင်းအောင်တင်ပြထားပါတယ်ရှင
်နွေရာသီတီးပင်တွေစိုက်ပျိုးချိန်တုန်းကတရုတ်ပြည်အရှေ့ဘက်ချမ်းရှန်တောင်းနယ်ကအသက်80အရွယ်တောင်သူမာကြီးလီယူဟာသူ့ချံမြေတဲ့ပန်းဒီမက်မွန်ဒီတစ်ကြားဒီနဲ့မြေုပ်ကောင်းပင်တွေစိုက်ပျိုးခဲ့ပေမဲ့အဲ့ဒီဒေတာတဝက်စောစည်းစွာပဲအချိန်ကြာရှည်လှတဲ့အပူလှိုင်းတံကိုမကြုံစဘူးရင်ဆိုင်လိုက်ရတာကြောင့်လီယူရဲ့ခြံတွေသီးနှံ90ရာခိုင်နှုန်းလောက်ပျက်စီးခဲ့ရတယ်လို့ဆိုပါတယ်
就是通达我通达其实有就没达就是我从我小
啊地瑞了没得啊边瑞个来别够拿手了今天到今马路我为买了没洗了吧下里乌都个七七到对不了嘞今马路应该唱歌呀唱彩龙啊这件布边唱对了但看看呀不然个妈咪的嘞今天不然没有个了应该没中开不吧后因龙啊说下里乌都不因龙某个这件那件老远的嘞啊可个某龙啊没远吧
ကျုံအဆိုင်များတဲ့ဟူဘေးဟူနန်နဲ့ရှန်တောင်းနယ်တွေမှာဆိုရင်အပူချိန်ဟာ44ဒီဂရီဆဲလ်ဆီယပ်စ်ဒါမှမဟုတ်ဖာရင်ဟိုက်နဲ့ဆိုရင်130ကျော်လောက်ထိဇွန်လအတွင်းစံချိန်တင်လောက်အောင်ပူပြင်းခဲ့တာပါအပူချိန်မြင့်မားမဲ့အကြောင်းဒီလအစောပိုင်းရှန်တောင်းနယ်ဂျီနန်မြို့မှာသတိပေးချက်ထုတ်ပြန်ခဲ့ရပါတယ်ရှန်တောင်းဟူနန်ရှန်စီဟူဘေးနယ်တွေမှာမိုးကောင်ပြီး6သိပ်ပူပြင်းမှုကိုတုံ့ပြန်ကင်တွေဖို့အတွက်အရေးပေါ်အခြေအနေအဆင့်3တတ်မှတ်ကြောင်းတရုတ်ဆိုင်ပြည်နဲ့ကျေးလက်ဒေသဖွံ့ဖြိုးရေးဝန်ကြီးဌာနကဇွန်လလယ်ပိုင်းမှာကြေညာခဲ့တယ်လို့စင်ဝါသတင်းကဆိုပါတယ်ဒီလိုအခြေအနေတွေကြောင့်စားဝတ်နေရေးထိခိုက်လာမှာကိုတောင်သူမာကြီးလီယူရိုကစိုးရိမ်နေတာပ
ါလေယူယူဖီတဲ့ဆီဟိုဘာကျူကြာဟာထင်ရတယ်ထင်ရတယ်ပြင်ထား
ကျမတို့ဝင်ငွေကအများကြီးရနေတာမဟုတ်ပါဘူးတစ်နှစ်လုံးမှာရွှေငွေသသိန်းလောက်ပဲရတာပါဒီပုံတိုင်းဆိုရင်တော့အနည်းဆုံးရွှေ6000လောက်အရှုံးပေါ်မှာပါရှိပြီးသားရေတွေခန်းချောက်သွားမှာကိုလည်းစိုးရင်မိပါတယ်။တချို့ဆိုရင်လဲခွင်းထဲမှာရေရင်တူထားကြတာပါ။ခုလိုရာသီဥတုကပူလွန်းတော့အဲ့ဒီရေတွင်းတွေတောင်ရေခန်းချောက်လာပါတယ်
။အခုလိုပူမင်းချောက်တဲ့ရာသီဥတုတန်ပိုဆိုးလာတာကိုရောလွန်ခဲ့တဲ့ရက်ပိုင်းတည်းတရုတ်တောင်ပိုင်းကရေကြီးမြေပြိုတဲ့ပြဿနာတွေကိုပါကင်တွယ်ဖြေရှင်းပြီးဘေးကင်းလုံခြုံမှုရှိစေဖို့တရုတ်သမ္မတရှီကျင်းဖင်ကလည်းညွှန်ကြားထားပါတယ်။လက်တလောပူပြင်းလွန်းတာကြောင့်တောင်သူမာကြီးလီယူအပါဝင်ရှန်တောင်းနယ်ကချံမြေတွေမှာရေရရှိဖို့ခက်ခဲနေပါတယ်ပုံမှန်ရေကလည်းတစ်နေ့ကို3နာရီသာဖြန့်ဝေပေးနေပြီးဒီရာသီဥတုအတိုင်းဆိုရင်ရေတွင်းရေကန်တွေခန်းချောက်ကရေပြက်လက်လာမှာကိုဒေသခံတွေစိုးရိမ်နေကြပါတယ်ခင်ဗျာ
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးတော့ထိတ်ဆက်လိုက်တာနဲ့ထိတ်တဲ့ရောက်တဲ့တွင်ကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်ပါလား VOA Telegram တရားဝင်စာမျက်နှာက VOA Bami ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာ3ပြည့်စီစဉ်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
။မင်္ဂလာမနက်ခင်ဗျာရှင် VOA American တိုင်းရင်2024ခုနှစ်ဇွန်လ26ရက်ဗုဒ္ဓဦးနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24.50MHz တို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းမှာတော့မြေကြီးဩဇာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုနားဆင်ရမှာဖြစ်ပါတယ်။အခုအရင်ဆုံးတော့မြေကြီးဩဇာအစီအစဉ်မှာရှင်။မြန်မာနိုင်ငံမှာအရင်ကထက်ပိုပြီးတော့အကြီးအကျယ်ကုန်စည်နှုန်းကြီးမြင့်လာတာကြောင့်ကျေးလည်နေတောင်သူလယ်သမားလေယာဉ်လုပ်သားတွေရဲ့သားသမီးကလေးငယ်တွေမူလာတန်းချောင်းတွေမှာတက်ရောက်ပညာသင်ကြားတာတိတိတသားညွှန်နေကုန်ပါတယ်။ဒီအချောင်းအပတ်စဉ်အင်္ဂါညပိုင်းနဲ့ဗုဒ္ဓဦးနေ့မနက်ပိုင်းထုတ်လွှင့်နေတဲ့မြေကြီးဩဇာအစီအစဉ်မှာကိုခင်မောင်စုမင်ကတင်ဆက်ထားပါတယ်ရှင်။
ပညာသင်နှင့်မှာကျေးလက်ဒေသတွေကစစ်ကောင်စီပညာရေးဌာနလက်အောက်မူလာတန်းကျောင်းတွေမှာကျောင်းလာအပ်တဲ့ကလေးငယ်အရေအတွက်ဟာအရင်အရင်နှစ်တွေကတည်းကတိတိသားသားနေပါနေပါတယ်ဒီလိုဖြစ်ရတဲ့အကြောင်းရင်းတွေထဲမှာတောင်သူလယ်သမားတွေလယ်ယာလုပ်သားတွေဟာသူတို့ရရှိတဲ့ဝင်ငွေကလက်တလောခေါင်ခိုက်အောင်စောင့်တက်သွားတဲ့ကုန်စည်နှုန်းကိုမလိုက်နိုင်ကြတဲ့အတွက်စားဝတ်နေရေးအထူးသဖြင့်စားရေးမှာလုံးဝမပြေလည်ကြတော့တဲ့အတွက်ကြောင့်ကလေးတွေရဲ့ပညာရေးကိုလှစ်လူရှုလိုက်ရတာဖြစ်ပါတယ်ဟိုအရင်ကဆိုရင်ကျေးရွာတရွာမှာတောင်သူလယ်သမားကလဲပိုင်ရပိုင်ဖြစ်ပြီးသူတို့စီမှာလဲရလုပ်သားစည်ရင်ငါကနေစားဒါမှမဟုတ်ပုတ်ပြတ်ခေါ်ရာတကွဲလုံးလဲတကွဲလုံးဘယ်လောက်ဆိုပြီးအလုပ်လုပ်ကြရပါတယ်အဲ့ဒီအတွက်နှစ်ဖက်စလုံးကအဆင်ပြေကြပါတယ်အခုကာလတွေမှာတော့နှစ်ဖက်စလုံးအကြိုက်ရိုက်ပြီးလုံးဝအဆင်မပြေကြတော့ပါဘူး။အဲ့ဒီအတွက်သားသမီးကလေးငယ်တွေကိုမူလာတန်းကျောင်းတွေမှာစတင်ပြီးကျောင်းထားဖို့တောင်အာရုံမပြုတ်နိုင်ကြတော့ဘဲစားဝတ်နေရေးအတွက်ရေကြီးရာမျက်နှာရာကိုထွက်ခွာရတာတွေလည်းရှိကုန်ရပါတယ်။အဲတချို့ကြတော့လေမိမိရက်ရွာမှာနေပြီးလဲတဲ့ရတဲ့ချောင်းထဲမှာနေထွက်ကနေနေဝင်အထိတနေကုန်တနေခန်းလောက်ကင်ကြရတဲ့အတွေ့မိဘတွေကတားငယ်သမီးငယ်တွေကိုကျောင်းအချို့အဖို့မလုံးနိုင်ကြတဲ့အတွေ့ကျေးရွာကမူလာတန်းစာသင်ကျောင်းအစားဖုန်ကြီးကျောင်းကသင်တဲ့စာသင်ကျောင်းတွေမှာသွားပြီးထားကြရတာတွေလည်းရှိပါတယ်ဒီလိုအခြေအနေနဲ့ပတ်သက်ပြီးမြေလက်ဒေသကကျောင်းဆရာမတူကအခုလိုပြောပါတယ်
အခုကကြတော့အခုဆိုရင်ဒီအတန်းဒီတန်းကြောင်းပေါ့ဒီမူဆိုင်ဆိုရင်နည်းနည်းလေးပဲရှိတာအရင်တော့ကဆိုရင်အများကြီးရှိတာအရင်အခြေအနေကတော့ဘယ်လိုမှကိုမရှိတော့ဘူးဆောင်းဝင်းနေရေးနဲ့ဆိုင်တာပေါ့လေအဲတော့စီဝါရေးအရာကိုပဲကလေးတွေကိုတင်ဘာကကြောင်းသွားအဖုံကြီးကြောင်းတင်ပညာရေးပေါ့ပို့ထားရတဲ့အနေထားဒီမူဆိုင်ပတ်တာလေးကြည့်လို့ရှိရင်ဘာလို့တော့ဆိုရင်အဲ့တော့အလုပ်အကင်မှာမိဘကြီးကအဆင်မပြေဘူးအဆင်မပြေတဲ့အတွက်ဒီရွာလေးကကလေးကြီးဆိုလို့ရှိရင်ဘာကကြောင်သွားအပ်တာစီဝါကြီးအဆင်မပြေတော့အတန်းကြောင်မှမထားဘဲနဲ့ဒီတနေကုန်ကြည့်ရှုဆောင်ရှောက်မယ်ဘာကကြောင်မှပဲထားလိုက်တာပေါ့အဲ့ဒီမူစင်းဆိုရင်တို့ကဖုန်ကြီးကြောင်မှအချားများတယ်တန်းကြောင်ကြီးမှနင်းနေတဲ့ဒွေတောင်ကပဲဒီနေ့ရက်ဆိုအများကြီးအိုက်ကိုရွှေ့စာဝတ်နေရေးကြောင်ဒီစားသေးစီစင်းနဲ့စားเสียမရှိဘူးပေါ့ဖုန်ကြီးကျောင်းပင်ပညာရေးပေါ့ဘာသာကျောင်းကသမင်းထုံနဲ့တနေပုံလွတ်လိုက်ရုံပဲပေါ့အဲကျောင်းမှာရင်သမင်းစားရရင်ဒီကဘာဟင်းနဲ့ပဲပါပါဘာဟင်းနဲ့ပဲထည့်ပေးလိုက်ပေးလိုက်ပေါ့ဟိုကြလို့ရှိရင်ဟင်းပေါပေါတီတီပေါ့ဒီကသမင်းနည်းနည်းပဲထည့်ပေးလိုက်နဲ့ဟိုကြအဝအဲတော့ကိုသားသမီးကိုလည်းအထင်းကွယ်လဲရစီတယ်စားလေးပဲတက်စီတယ်သူတို့လည်းအလုပ်ဖြစ်စီဆိုပြီးတော့ဒီဖုန်ကြီးကျောင်းပုံသွားရင်လို့ထင်တာပဲ
အလားတူပြည်တွင်းစစ်အကြီးအကျယ်ဖြစ်ပွားနေတဲ့မကွေးတိုင်းဧရာဝတီမြစ်အနောက်ဘက်ကမ်းဒေသနဲ့စကိုင်းတိုင်းချင်းတွင်းမြစ်အောက်ပိုင်းဒေသတွေမှာဆိုရင်လေစစ်ကောင်စီထိန်းချုပ်ထားတဲ့ကျေးလက်မူလာတန်းကျောင်းတွေမှာမူလာတန်းကျောင်းသားတွေတိတိတသာလျော်နေကုန်ကြတယ်လို့ဒေသခံပညာရေးဝန်ထမ်းတွေစီကသိရပါတယ်အထူးသဖြင့်မကွေးတိုင်းပခုတ်ကူပါဝင်ဧရာဝတီမြစ်အနောက်ဘက်ကမ်းဒေသတွေနဲ့ဧရာဝတီမြစ်အရှေ့ဘက်ကမ်းမြင်းကြံမြို့နယ်တွေကကျေးလက်တွေမှာစစ်ကောင်စီပညာရေးဌာနရဲ့မူလာတန်းအပါအဝင်စာသင်ကျောင်းတွေမှာကျောင်းသားတွေနဲ့ကုန်ရပါတယ်တချို့ကျောင်းတွေလည်းပိတ်ကုန်ရရပါတယ်ဒါပေမဲ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်း CDM လုပ်တဲ့ဆရာဆရာမတွေစုပေါင်းပြီးအွန်လိုင်းကနေတင်ကြားပေးတာအိမ်တွေမှာကိုနီးကိုဟန်နဲ့စုပေါင်းတင်ကြားပေးတာတွေတော့ရှိပါသေးတယ်ဒါပေမဲ့လည်းငကိုကလေးကကုံစင်းနှုံးကြောင့်စားဝတ်နေရေးကြက်တဲနေကြတဲ့ကျေးလက်တောင်သူလယ်သမားမိသားစုတွေကတော့ကလေးတွေကြောင်းထားဖို့ထက်လက်တလောကုံစင်းနှုံးမြင့်တက်တဲ့ခက်ခဲတဲ့စားဝတ်နေရေးကိုဖြည့်ရှင်းကြဖို့ကြိုးစားရုန်းကန်နေကြရပါတယ် အဲ့ဒီလိုအခြေအနေတွေနဲ့ပတ်သက်ပြီးဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကြီးစိုးတဲ့နယ်မြေတွေမှာဖက်ဒရယ်စာသင်ကျောင်းပညာရေးကိုတာဝန်ယူလှုပ်ဆောင်ပေးနေတဲ့ပခုတ်ကူမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရဲ့ရွေးကောက်ခံလွှတ်တော်ကိုယ်စားလှယ်ဦးသက်ကျူကအခုလိုပြောပါတယ်
ကျင်းလည်းကတော့ဒီနေ့ကတော့ဒီစီစကားစားဖွင့်တဲ့ကြောင်းကြောင်းတဲ့နှုန်းနေတော့နေတော့တာပေါ့တော့ခုကလည်းတကြောလုံးခြုံကြည့်ရင်တော့နေတော့တာပေါ့နေတော့ရဆိုတာကစီဝါရီရကြက်တက်လာတဲ့ကြောင်းကလေးတွေကအတန်းလွတ်နေတာတွေအဲ့ဒီမှာလည်းအတန်းတွေမှာနေလာတယ်သူဒီဘက်နေနေထားဆိုတော့စကားစားဖွင့်တဲ့ကြောင်းဒီမှာတက်တဲ့အတ္တကနေသွားတယ်ကျင်းလက်ဒီနေထားပေါ့နော်ကျင်းလက်နေထားပေါ့နော်သူဒီဘက်နှုတ်ဘက်ကနှုတ်ဘက်ကတော်လိုင်းဘက်ကတက်လိုက်ဘက်ကဖွင့်နေတာမျိုးတွေတော့ပို့ပြီးတော့များတယ်ပေါ့နော်သို့တော်လည်းပဲဟိုဘက်ဒီဘက်ဘောဘယ်မှမအဖြစ်နဲ့မိဘတွေရဲ့စောက်ဝင်နေရေးလုံးညုံကြီးရမှာပဲလွတ်နေတဲ့ကလေးတွေလည်းရှိရဆိုတော့ပြောချင်တာပါအဓိကတော့
အလားတူစကိုင်းတိုင်းချင်းတွင်းမြေအောက်ပိုင်းဒေသကကျေးလက်တွေမှာဒေသကာကွယ်ရေးတပ်ဖွဲ့ PDF တွေကနယ်မြေစိုးမိုးမှုအားကောင်းနေတဲ့အတွက်စစ်ကောင်စီပညာရေးဝန်ကြီးအောက်ကကျောင်းတွေအစားအမျိုးသားညီညွတ်ရေးအစိုးရ NUG ကကျောင်းတွေပုံမဖွင့်လည်လာနိုင်ကြပါတယ်စစ်ကောင်စီတပ်တွေကသူတို့ရဲ့တပ်စခန်းတွေလောက်မှသာအကာအကွယ်ယူပြီးနေထိုင်နေကြတဲ့အတွက်အဲ့ဒီဒေသတွေကကျေးလက်တွေမှာအများအဖြစ်ကတော့စစ်ကောင်စီရန်နေရာလည်ပတ်နိုင်ခြင်းမရှိသလောက်ဖြစ်သွားပါပြီ။အဲ့ဒီအစားပညာရေးအပါအဝင်ဌာနအလုံးဟာ CDM ဝန်ထမ်းတွေနဲ့လည်ပတ်နေကြရပါတယ်။ဒီလိုအခြေအနေနဲ့ပတ်သက်ပြီးစကိုင်းတိုင်းကဏီမြို့နယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ်
အခုကာလလေးမှာကျွန်တော်ကျေးလက်ကတောင်သူတွေအများကြီးခက်ခဲရှိတယ်။လူကိုင်ခေါလာရှားပါတယ်။ကုန်စည်နှုန်းကလည်းနှစ်ဆမကပါဘူး။ကြက်တဲတွေရဲ့တော့တာသမီတွေကိုတောင်းမထားနိုင်တဲ့အခြေအနေတွေအများကြီးရှိခဲ့တယ်။ဒီကျေးလက်ကကလေးတွေပေါ့အထူးသဖြင့်စစ်ကောင်စီစူးမိုးနေမြေကလေးတွေစစ်ကောင်စီစူးမိုးနေမြေအကြောင်းကအနည်းဆုံးတော့ပဲပွန့်နိုင်တာ။စာတင်ကြောင်းအများစုကဆရာမတွေကစီရင်လုပ်လိုက်တဲ့အတွက်ဆရာမလိုအပ်ချက်ရှိတယ်။စေနာဝန်ထမ်းဆရာတွေလည်းမတင်ရဘူးပေါ့နော်။အဲ့ဒီဂျွာတွေကတောက်လျှောက်ပြေးနေတော့ကလေးတွေကအကြောင်းတွေမတက်နိုင်တဲ့အများကြီးရှိတယ်။energy စုံမထားတဲ့နေရာမျိုးတွေပါတော့ကျောင်းကတရားရခိုင်လုံးဖွင့်နိုင်တယ်ဒါပေမဲ့ကျောင်းကတော့ဖွင့်နိုင်တော့ညာလေပဲတချို့ချို့တော့ကျောင်းမထားနိုင်တဲ့မိသားစုတွေရှိတယ်ကျောင်းဆရာဆရာမတွေကလည်းဒီလိုစေနာဝန်ထမ်းလို့ဒီ CDN နေလို့ပြောပေမဲ့သူတို့မှလည်းပြည်ယေသနာဝန်လာရဲ့ဖြည့်ရှင်းရသေးတာဖြစ်တယ်ကြောင့်ဒီပရဟိတအသင်းနေရာနေလို့တလန်လမ်းမီနေတယ်လို့တော့လှူခံပြီးတော့ကိုယ်တိုင် site ထုတ်ပြီးလုပ်ပြီးတာဒါမျိုးလေးတော့ရှိတယ်
စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမှာချင်းပြည်နယ်၊ကချင်ပြည်နယ်၊ရခိုင်ပြည်နယ်၊ရှမ်းပြည်နယ်အရှေ့မြောက်ပိုင်းနဲ့ကယားပြည်နယ်တွေမှာလက်နက်ကင်ပြိပကတွေဖြစ်ပွားနေတဲ့အတွက်စစ်ကောင်စီပညာရေးဌာနလက်အောက်ခံစာသင်ကျောင်းတွေအများစုပိတ်ထားရပါတယ်။ဒါပေမဲ့လည်းတိုင်းရင်းသားလက်နက်ကင်တပ်တွေဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေ CDM ဝန်ထမ်းတွေစုပေါင်းဖွင့်လှစ်ထားတဲ့စာသင်ကျောင်းတွေနဲ့ခရီးရန်သာနာပြုတွေဖွင့်ထားတဲ့စာသင်ကျောင်းတွေကတော့ရှိနေပါသေးတယ်။ဒီနေ့2024တက္ကသိုလ်ဝန်ထမ်းစာမှုပွဲကိုဝင်ရောက်ဖြည့်ဆို့သူပေါင်း 33,000 နီးပါးရှိတယ်လို့စစ်ကောင်စီပညာရေးဌာနကကြေညာခဲ့ပါတယ်။စစ်တပ်အာဏာမသိခင်ကဆိုရင်တက္ကသိုလ်ဝန်ထမ်းကိုဖြည့်ဆို့သူပေါင်းက 9,000 နီးပါးအထိရှိပါတယ်။မြန်မာနိုင်ငံရဲ့စီးပွားရေးဟာတစ်နှစ်ထက်တစ်နှစ်ဆုတ်ယုတ်လာတာအခုဆိုရင်ကျောင်းတွေအရွယ်ကလေးငယ်တွေကိုပါတက်ရောက်ထိခိုက်မှုတွေဖြစ်လာပါတယ်။မြန်မာနိုင်ငံမှာဆင်းရဲမွဲတေမှုဟာအခုအချိန်ကြီးဟာအဆိုးဝါးဆုံးမကြုံစဘူးအနေထားရောက်ရှိနေကြောင်းကမ္ဘာ့ဘဏ်ကဒီလဂျွန်22ရက်နေ့ကထုတ်ပြန်ကြေညာခဲ့ပါတယ်။တိုင်းပြည်လူဦးရေရဲ့သုံးပုံတစ်ပုံဟာဆင်းရဲတွင်ထဲမှာရောက်ရှိနေပြီလို့လည်းဖော်ပြထားပါတယ်။မြန်မာနိုင်ငံရဲ့အထူးကစီးပွားရေးဟာစိုက်ပျိုးရေးဖြစ်ပေမဲ့ကျေးလက်ဒေသတွေမှာလေယာစိုက်ပျိုးရေးလုပ်ငန်းတွေဆုပ်ယုပ်ကုန်တဲ့အတွေ့တောင်သူလယ်သမားတွေလေယာလုပ်သားတွေဟာကိုယ်တိုင်ဇာတိရက်ရွာကိုစွန့်ခွာပြီးပြည်တွင်းကတခြားဒေသတွေကိုသွားရောက်အလုပ်လုပ်ကင်နေကြရပါတယ်ဒီလဂျွန်22ရက်နေ့ကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီး UNHCR ကထုတ်ပြန်လိုက်တဲ့ Global Trend အစီရင်ခံမှာဆိုရင်မြန်မာနိုင်ငံမှာမနှစ်2023အတွင်းပြည်တွင်းအိုးအိမ်ရွှေပြောင်းသူပေါင်း 1.3 သန်းရှိတယ်လို့ဖော်ပြထားပါတယ်စစ်ဘေးဒဏ်ကြောင့်ဖြစ်ဖြစ်စီးပွားရေးကြောင့်ဖြစ်ဖြစ်မိဘတွေနဲ့အတူမူလာတန်းကလေးအပါအဝင်သူတို့ရဲ့သားသမီးကျောင်းတွေအရွယ်ကလေးတွေကိုတပါတည်းခေါ်သွားကြရပါတယ်ဒါဟာပြည်တွင်းပြောင်းရွှေ့မှုကိုဖော်ပြတာဖြစ်ပြီးပြည်ပကိုအထူးသဖြင့်ထိုင်းအပါအဝင်အိမ်နီးချင်းနိုင်ငံတွေကိုတရားမဝင်ထွက်ခွာသွားရောက်အလုပ်လုပ်ကင်နေကြတာတွေကလည်းဒုနယ်ဒီဖြစ်ပါတယ်အဲ့ဒီလိုအခြေအနေတွေကကျောင်းတွေအရွယ်ကလေးငယ်တွေကျောင်းမတက်နိုင်ခြင်းအဓိကအချက်ထဲမှာပါဝင်ပါတယ်ခင်ဗျာ
အခုတော့ယူကရိန်းမြန်မာနှိုင်းယှဉ်ချက်အစီအစဉ်ပါရှင်
ဖေဖော်ဝါရီလ10ရက်နေ့မှာမြန်မာစစ်တပ်အာဏာသိမ်းတာဟာ၃နှစ်တိတိဖြစ်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့ဟာလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲနေတာနှစ်နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်ဒီလိုနှစ်တွေကြာလာပေမဲ့မပြီးဆုံးသေးတဲ့စစ်ပွဲတွေနဲ့ယူကရိန်းနဲ့မြန်မာတို့ရဲ့အခြေအနေအကြောင်းယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်ကနေဟောင်းစာကတင်ဆက်ထားပါတယ်ရှင်
2024ခုနှစ်ဖေဖော်ဝါရီလ10ရက်နေ့မှာမြန်မာစစ်တပ်အာဏာသိမ်းတာ3နှစ်ပြည့်ခဲ့ပြီဖြစ်သလိုဖေဖော်ဝါရီလ25ရက်နေ့မှာလည်းရုရှားကယူကရိန်းကိုကျူးကျော်စစ်ပွဲဆင်နွှဲခဲ့တာဟာနှစ်နှစ်တင်းတင်းပြည့်ခဲ့ပြီဖြစ်ပါတယ်။ဒီလိုနှစ်တွေကျော်လာခဲ့ပေမဲ့မြန်မာအာဏာသိမ်းစစ်တပ်နဲ့တော်လှန်ရေးအစိုးရရဲ့တိုက်ပွဲတွေဟာပြော့ကျမသွားသလိုရုရှားကိုတိုက်ထုတ်နေတဲ့ယူကရိန်းစစ်ပွဲကလည်းကြာလည်အချိန်ကိုမြင့်တက်လာနေဆဲပဲဖြစ်ပါတယ်။ယူကရိန်းမှာဖြစ်နေတဲ့ရုရှားကျူးကျော်စစ်နဲ့မြန်မာပြည်ထောင်စုအပေါ်ရှေ့ဆက်ဖြစ်လာနိုင်မဲ့အခြေအနေအပြောင်းအလဲတွေအကြောင်းကိုမီစမသတင်းခန်းစီမံကတ်ကွယ်မှုအယ်ဒီတာဖြစ်တဲ့ဥဆိုင်ဝင်းနဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်စီစဉ်ကနေဆက်သွယ်မြေမြန်ထားပါတယ်
။ယူကရိန်းကိုရုရှားယူကရိန်းကိုကျူးကျော်တော့ဟာမြန်မာမှာပေါ်ကြွေးမင်းအောင်လည်းအာနာသိမ့်မှုကြိုတင်ကြံစီတဲ့အခါမှာမြင်လာနဲ့သွားတူတယ်။ရုရှားယူကရိန်းကိုနှစ်ရက်ထဲနဲ့အပြီးသိမ့်နိုင်လောက်မယ်လို့ပူတင်ကမှန်းခဲ့တယ်။အလားတူပဲပေါ်ကြွေးမင်းအောင်လည်းကမြန်မာပြည်အာနာသိမ့်တာလာပိုင်းလေးအတွင်းမှာပဲအလုံးပြီးသွားမယ်ငြိမ်းချမ်းသွားမယ်သူရဲ့အာဏာသိမ်းမှုအောင်မြင်သွားမယ်လို့အဲ့လိုမျိုးဟိုမြင်ခဲ့ကြတာရှော့တွက်ခဲ့ကြနှစ်ခုစလုံးကဒါကလည်းဒီဥရောပနိုင်ငံတွေဘက်ကသူတို့ရဲ့ထောက်လှမ်းရေးနိုင်ငံတွေဘက်ကတော့မှယူကရိန်းမှာရုရှားကနေပြီးတော့အလွယ်တကူပဲသိမ်းနိုင်နိုင်မယ်လို့ဟိုမှန်းခဲ့ကြတာအဆက်လုပ်ခဲ့ကြတာရှိတာပေါ့နော်အဲ့ဒါကဒါပေမဲ့ကျူကျော်စစ်ကိုတွန်းလှန်မယ်ဆိုတော့ဇယ်လန်စကီးရဲ့ဆုံးဖြတ်ချက်ကအပြောင်းလဲဖြစ်သွားစေတယ်။ဒါပေမဲ့ဒီဟိုစစ်ရဲ့သဘောပေါ့ရုရှားနေပြီးတော့ကျူကျော်တဲ့စစ် offensive ကိုယူကရိန်းကတွန်းလှန်နိုင်တယ်။အဲဟိုကီယက်ကနေပြီးကီယက်ကိုဟိုဥတီတဲ့စစ်ကနေပြီးတော့နောက်ကိုဆုတ်ဆုတ်ဟိုကရုရှားတပ်တွေကရုတ်ရုတ်ဆုတ်သွားတာနောက်ဆုံးဒီရုရှားနယ်စပ်ဘက်မှာနယ်မြေတွေတိမ့်ဖို့ပဲစ조사ရတော့တဲ့အနေအထားဖြစ်တယ်။အဲ့လိုနဲ့ယူကရိန်းကတံပြန်ထိုးစစ်ဆင်ဖို့လုပ်စစ်ဆင်တာပေါ့လေလောက်ခဲ့တယ်။ဒါပေမဲ့တံပြန်ထိုးစစ်ဆင်တာမှာကြတော့ယူကရိန်းမှာရှိတဲ့လက်နက် fire power ကဒီရုရှားကိုမရှင်းလာတော့ထိုးစစ်ခဲ့တဲ့ဘောတရားအရာသူက fire power ပို့လို့တယ်နောက်ပြီးတော့စစ်တီအရေးအတွက်တွေပို့လို့တယ်เนาะအမျိုးဆုံးပေါ့သူကိုယ့်ဘက်ကအင်အားတွေကြီးမှာယူကရိန်းရဲ့အာဏာချုပ်ကသူမှာခင်မီလီဒါမရှိခဲ့ဘူးအဲ့ဒီခါကျတော့သူတို့ထိုးစစ်ဆင်တာမှာအများကြီးအကန့်အသတ်တွေဖြစ်သွားတယ်နောက်ဆုံးထိုးစစ်ဆင်တာကကျတော့ယူကရိန်းကရှုံးနေတယ်အဲ့တော့ဘာဖြစ်လာလဲဆိုတော့အခုကတော့ပြန်ပြီးတော့ဒုတိယအကြိမ်တဖန်လို့ပို့ကာဝါခုခံစစ်လို့ပို့အတွက်ကိုသူကစ조사နေရုရှားကပြန်ပြီးတော့ပြင်လာတာကသူအင်အားတွေစုပြီးတော့နောက်တပ်ထိုးစစ်အသစ်ကြီးဒါပေမဲ့ဒီထိုးစစ်အသစ်ကြီးကရုရှားဟိုယူကရိန်းကိုတင်တာမကတော့ဘယ်နဲ့တခြားသောရုရှားနယ်စပ်မှာရှိတဲ့ဥရောပနိုင်ငံလေးတွေကိုပါချိန်ချောက်လာတဲ့အခါဖြစ်တော့ဒီနိုင်ငံတွေကနေတိုးဖွဲ့ဝင်နိုင်ငံဖြစ်တဲ့အတွက်နေတိုးနဲ့ထိတ်တိုက်ရင်ဆိုင်ရမယ့်အနေအထားဖြစ်လာတယ်နော်ဒါကသို့တော်လည်းပဲတစ်ဖက်မှာပါဖြစ်လဲဆိုတော့ယူကရိန်းရဲ့စစ်လက်နက်တွေကိုအဓိကကြောထောက်နောက်ခံပေးထားတဲ့စစ်လက်နက်တွေအတွက်ကိုပေးထားတဲ့အမေရိကန်မှာလည်းသူ့ရဲ့ပြည်တွင်းနိုင်ငံရေးကတက်ရောက်မှုရှိနေတယ်ပြည်တွင်းနိုင်ငံရေးမှာဒီယူကရိန်းကိုစစ်လက်နက်ထောက်ပံ့မှုအတွက်ကိုအဓိကဒီမိုကရက်ဒီဘိုင်ဒန်အစိုးရပေါ့နော်ဂျိုးဘိုင်ဒန်အစိုးရနဲ့ဒါပေမဲ့ယူကောက်ပွဲမှာဘသူတွေတက်လာမယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့အပြောင်းလဲဖြစ်နိုင်တယ်အခုမှဟိုဘက်ကွန်ဂရက်မှာဒီစစ်လက်နဲ့ထောက်ပံ့မှုဟိုယူကရိန်းဟိုကိုအလူငွေတွေတွေကအကန့်တခံနေရတဲ့အနေအထားဖြစ်တဲ့အခါယူကရိန်းကအကြီးကျယ်အကြွတ်ကြုံပါတယ်အဲဒါပေမဲ့တစ်ချိန်တည်းမှာပဲအဲ့ဒါတွေကြောင့်မကပဲနဲ့အဲဣသရေလ်ဟာမတ်ကိစ္စပေါ်လာတဲ့အတွက်ကပိုင်းနိုင်ငံရေးရဲ့ဗဟုသက်ကအဲ့ဒီဘက်ကိုပြောင်းထွက်သွားတယ်ယူကရိန်းကတော့မှမိမ့်မိဟိုပါဒုတိယအဆင့်ဖြစ်သွားတယ် အလိုအရအနေထားမှာမြန်မာပြည်ရဲ့အနေထားကတော့အဝေးဆုံးပေါ့နော်မြန်မာပြည်ဘာတော့ယူကရိန်းလိုဟာမျိုးကဥရောပယူကရိန်းပြိုသွားလို့ရှိရင်တခြားသောနိုင်ငံတွေဟိုပါရုရှားကဆက်ပြီးတော့ဟောတင်းလာနိုင်တယ်အဲ့ဒါဆိုရင်ဒီဒီမိုကရေစီနဲ့လူ့ခွင့်ရေးတွေအတွက်ဟော liberal war ပေါ့လေအဲ့ဒီနိုင်ငံတွေဘက်ကအင်အားပြိုလဲသွားလို့ရှိရင်အမေရိကကိုပါချိန်ချောင်းမှုတွေဖြစ်လာမှာသူကဒီနိုင်ငံရေးမှာဒါကိုသူ city ဟိုက trap လို့ခေါ်တာပေါ့နော်အဲ့ဒါပါလဲဆိုတော့အမေရိကရဲ့အင်အားဟိုချီအိုဟို super power ဟိုဒီတစ်ခုတည်းတော့ဟိုဘဟုပါဝါကကြော့နေလာတယ်လို့မြင်လာတဲ့အချိန်မှာတခြားသောပါဝါတွေကနေပြီးတော့ရှင်ပြိုင်ဖို့အတွက်လှုပ်လာကြတာပေါ့ဟုတ်အဲ့တော့ capacity ဖြစ်လာနိုင်လားဆိုတော့အခုလည်းပြောရလို့ရှိရင်တော့ဟိုမတူတော့မတူတာကဟိုတုန်းကအတော့ဒုတိယ capacity တို့ဘာလို့ကနိုင်ငံဆိုဟိုဟိုဟို50ကနေပြီးတော့တွဲပြီးတော့တိုက်တာအခုလည်းတိုက်တော့တိုက်နေတာပဲဒါပေမဲ့အဲ့လောက်အရေးအတွက်များတာမဟုတ်ဘူး capacity လောက်အဆင့်မဟုတ်ပေမဲ့လည်းဆက်ဟိုစစ်တရားတော့ဖြစ်နေတာပါပဲเนาะအခုဆိုဟိုဟိုဟိုအီရန်ပတ်သက်တဲ့အတွက်ဟိုဟိုမှာအာဖရိကမှာဟာလဲစစ်ဖြစ်နေတယ်အမေရိကအဲ့ဒီဘက်မှာတွားပြီးတော့တိုက်နေရတာရှိတယ်မီဒယ်အစ်မာဖြစ်တယ်ဟာဥရောပမှာဖြစ်တယ်အဲ့လိုမျိုးတွေတော့ဖြစ်နေတာပေါ့စစ်ရဲ့ကျေပြန့်လာနိုင်လားဆိုတော့ကျေပြန့်လာနိုင်တဲ့အနေအထားရှိတယ်လို့တော့ပြောလို့ရပါတယ်ဗျာ
ယူကရိန်းစစ်ပွဲနဲ့မြန်မာပြည်ထောင်စုတို့ရဲ့အခြေအနေတွေပေါ်တုံ့တက်ချက်တွေပဲဖြစ်ပါတယ်နောက်ပတ်စီစဉ်မှာလည်းဘယ်လိုတွေကပါဝင်ဆွေးနွေးကြမလဲဆိုတာကိုစောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာကျွန်တော်ဟောင်းစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာ
ပါအခြားကမှာတော့ကဘာတလခီးသွားအစီအစဉ်ကိုတင်ပြပါမယ်ရှင်အခုတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာအစီအစဉ်မှာအမေရိကန်သမ္မတကိုယ်စားလှယ်လောင်း၂ယောက်ဒီသတင်းဖတ်ဇွန်လ29ရက်နေ့ချရင်စကားစစ်ထိုးကြမှာပါRepublican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရန့်ဟာနှုတ်ပိတ်ခငွေပေးမှုနဲ့အမှုရင်ဆိုင်နေရတဲ့တစ်ချိန်ထဲမှာရွှေ့ပြောင်းဝင်ရောက်သူတွေအရေးလို American ပြည်ထောင်စုအတွက်အရေးကြီးတဲ့မူဝါဒအရေးရာတွေနဲ့ပတ်သက်ပြီးစကားစစ်ထိုးချမှာဖြစ်ပါတယ် VOA သတင်းတောက် Veronica Bodres ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးပါမယ်ရှင်
ဇွန်လ29ရက်နေ့မှာကျင်းပမယ့်ပထမအကြိမ်သမ္မတကိုယ်စားလှယ်လောင်းစကားဆက်တပွဲမှာဒီမိုကရက်သမ္မတဂျိုးဘိုက်ဒန်အနေနဲ့ Republican သမ္မတကိုယ်စားလှယ်လောင်းဒေါ်နယ်ထရန့်ရဲ့ပြစ်မှုတွေနဲ့ပတ်သက်ပြီးတော့ပြစ်မှတ်ထားပြောဆိုမလားဆိုတာကို American တွေစိတ်ဝင်စားစောင့်ကြည့်ဖို့အစနစ်ဖြစ်နေပါပြီ
But it's not just to call Donald Trump
ဒေါ်နယ်ထရန့်နဲ့ပတ်သက်ပြီးပြစ်မှုကျူးလွန်ထားသူရာဇဝတ်သားအဖြစ်နဲ့တွေမဟုတ်ဘဲသူ့ရဲ့အမူအကျင့်အကျင့်ဇာရိုက်တာဒါရီလည်းပြောစရာအများကြီးပါလူမွေးစင်း6ချိန်အောင်ရှောက်ထားခဲ့ဘူးတာဆိုတော့သူဟာစီမံခန့်ခွဲမှုညံဖြင်းတဲ့လုပ်ငန်းရှင်တယောက်သာမကပဲဘဝရည်တည်ရေးအတွက်သူ့အလုပ်ကိုဝင်လုပ်နေရတဲ့အောက်ခြေလူတန်းစားတွေရဲ့ဘဝကိုလည်းခြားနင်းသူပါ
ဒေါ်နယ်ထရန့်ကတော့သူဟာအပြစ်မရှိတာကြောင့်အယူခံဝင်သွားမယ်လို့တုံ့ပြန်ထားပါတယ်စကားစစ်ထိုးပွဲအတွက်ဂျိုးဘိုက်ဒန်ကအကြံပေးတွေနဲ့ဆွေးနွေးကြံပေးနေချိန်မှာထရန့်ကတော့မဲဆွယ်စီယုံဖို့ဝါရှင်တန်နဲ့ဖီလာဒဲဖီးယားကိုသွားခဲ့ပါတယ်စကားစစ်ထိုးပွဲအတွက်အဆင်သင့်ဖြစ်နေကြောင်းလည်းထရန့်ကပြောဆိုသလိုဂျိုးဘိုက်ဒန်နဲ့စကားစစ်ထိုးပွဲအတွင်းဘလို့ပြုမှုပြောဆိုနေထိုင်သင့်တယ်လဲဆိုပြီးသူ့ရဲ့အမာခံထောက်ခံသူတွေကိုမေးပါတယ်
Should I be tough and nasty and just say you know
ကျန်ကျန်ခရင်ပြောရမလားဒါမှမဟုတ်ဒီမိုင်းမှာအဆိုးအဝါဆုံးသမကြလို့ပြောရမလားဒါမှမဟုတ်ခေါင်းခေါင်းမပေါ်နဲ့သူ့ကိုစကားပြောခွင့်ပေးရမလား
Republican သမရကိုယ်စားလောင်းဖြစ်လာဖို့အလားလာမရတဲ့ Trump ကရွှေပြောင်းဝင်ရောက်သူအရေးသူ့ရဲ့ယက်တီချက်နဲ့ပတ်သက်ပြီးတော့ထောက်ခံသူတွေနဲ့စနေနေ့ကတွေ့ဆုံရမှာအခုလို့ပြောရတယ်
And on day 1 we will begin
သမရဆက်ဖြစ်တဲ့ရက်မှာပဲတရားမဝင်နေထိုင်သူတွေကိုသူတို့နေရာပြန်ပို့မှာပါအမေရိကမှာတမိုင်းပြောင်းကိုအလုံးအရင်းနဲ့ပြန်ဖို့မှာပါတခြားရွေးစရာမရှိပါဘူ
းလွန်ခဲ့တဲ့သတင်းပတ်အတွင်းသမ္မတဘိုက်ဒန်ကအမေရိကန်ပြည်ထောင်စုမှာကိုလွန်ကွင်းနဲ့ပတ်သက်တဲ့စီးမျဉ်းတချို့ကိုပြန်လည်ရုပ်သိမ်းပြင်ဆင်ပါတယ်ဒါအပြင်အမေရိကန်နိုင်ငံသားတွေနဲ့အိမ်ဆောင်ချထားသူတရားမဝင်နေထိုင်ခဲ့သူတွေအနေနဲ့နိုင်ငံသားဖြစ်လာနိုင်မဲ့လမ်းလည်းဖွင့်ပေးခဲ့ပါတယ်
The border is in trouble and it
လူငယ်တဲ့နှစ်20 30လောက်ကစပြီးနေဆက်အရေးအခက်ကြုံနေရတာပါဂျိုးဘိုက်ဒန်သမ္မတစဖြစ်တဲ့နေ့မှာပဲလူဝင်မှုကြီးကြပ်ရေးနဲ့ပတ်သက်တဲ့ပြုပြင်ပြောင်းလဲဖို့လိုအပ်တဲ့အဆိုပြုချက်တွေကိုကွန်ဂရက်ကိုပို့ပါတယ်ဒါပေမဲ့သူတို့ကဘာမှဆက်မလုပ်ပါဘူး
ဇွန်လ29ရက်နေ့မှာကျင်းပမယ့်သမရကိုယ်စားလှယ်လောင်းတွေရဲ့ပထမကြိမ်စကားဆက်ထုတ်ပွဲမှာတရားမဝင်ရွှေပြောင်းဝင်ရောက်သူတွေအရေးပြင်းတခြားမိကွန်းတော်တော်များများလဲ CNN သတင်းတင်ဆက်သူတွေကပြီးတော့မှာပါခင်ဗျာ
ခုတော့ကဘာတလခီးတော့အစီအစဉ်ပါရှင်ဘော့စနီးယားစစ်ပွဲနောက်ပိုင်းယူရင်းပျက်စီးပြီးပျောက်ပြက်လို့ဖြစ်ခဲ့တဲ့ရွာတရွာကိုတဘာဝအလေးပေးခီးသွွားရွာဖြစ်အောင်ပြောင်းလဲထားပါတယ်။စာတင်ချောင်းတောင်မရှိတော့အောင်မြို့ကန်တွေမနေကြတော့တဲ့ရွာမှာခီးသွွားတွေနဲ့ပြန်လဲစည်းကားနေတာမို့မဆုမြတ်မွန်နဲ့အတူကဘာတလခီးသွွားအစီအစဉ်ကနေတွားလဲကြရအောင်ပါရှင်။
ဘောကန်ကျွန်းဆိုတဲ့အနောက်ပိုင်းမှာတည်ရှိတဲ့ဘော့စနီးယားအန်ဟာဇီဂိုဗီနာနိုင်ငံအနောက်ပိုင်းကပက်စကာဆိုတဲ့ရွာဟာတချိန်ကရိုးရင်းပျက်စီးပျောက်ကွယ်လို့ဖြစ်ခဲ့တဲ့ရွာတရွာဖြစ်ပါတယ်။1980ပြည့်နှစ်ပိုင်းတွေကရွာမှာနေသူတွေဟာအလောက်ကန်ပုံမကောင်းမွန်တဲ့နေရာတွေကိုပြောင်းရွှေ့သွားခဲ့ကြသလို1992ခုနှစ်ကနေ1995ခုနှစ်အထိလူမျိုးရေးအခြေခံနဲ့ဘော့စနီးယားစစ်ပွဲဖြစ်ပွားခဲ့ပြီးနောက်ပိုင်းမှာလည်းရွာကိုပြန်လာသူမရှိသလောက်နေတာကြောင့်တရွာလုံးအိုဟောင်းပျက်စီးနေခဲ့ပါတယ်။အခုထိလည်းပက်စကာရွာမှာနေထိုင်သူ100လောက်သာရှိပါတယ်။ရွာထဲမှာအရင်တုန်းကမူလာရန်ကျောင်းနှစ်ကျောင်းရှိခဲ့ပေမဲ့ကျောင်းတက်မဲ့ကျောင်းသားတွေမရှိတော့ဘဲလှစ်လျူရှုခံထားရတာကြောင့်ပျို့ပြက်လူအခြေအနေအထိဖြစ်ခဲ့ပါတယ်။ဒါပေမဲ့အေးချမ်းတဲ့သဘာဝပတ်ဝန်းကျင်နေရာတွေရှိတဲ့ပက်စကာရွာကို Greenways ဆိုတဲ့ NGO အဖွဲ့တစ်ခုကခီးသွွားတွေလာလည်ခြင်းနဲ့ရွာဖြစ်အောင်လို့2014ခုနှစ်မှာစတင်ပြောင်းလဲခဲ့ပါတယ
်။ Itusmo rekli da bi bio dobro da napravimo
ရွာကြီးက6ကတ်နေပေမဲ့အနီးဝန်းကျင်ကိုလာလည်သူတွေရှိနေတာမို့ဒီရွာမှာဧည့်သည်တွေအတွက်အထောက်အကူဖြစ်မဲ့ Edge Center မျိုးလုပ်တင်တယ်လို့ရွာကြီးတွေကိုကျွန်တော်ကအကြံပေးပြောခဲ့ပါတယ်။ဧည့်သည်တွေလိုအပ်မဲ့အချက်လက်တွေပေးနိုင်မယ့်နေရာမျိုးကျွန်တော်တို့လုပ်ပေးနိုင်ပါတယ်ဒီပတ်ဝန်းကျင်ကိုလည်းပိုတိုးတက်လာအောင်လိုရာမှန်သမျှလုပ်ပေးနိုင်တယ်လို့ပြောပြီးတော့စခဲ့တာဖြစ်ပါတယ
်ရေရှည်ခံဖွံ့ဖြိုးတိုးတက်မှုတွေဖြစ်လာစေရည်ရည်ရွယ်ပြီးတော့သူနဲ့အတူသဘာဝပတ်ဝန်းကျင်အရေးဆောင်ရွက်နေသူတွေဖွံ့ဖြိုးတိုးတက်ရေးဆိုင်ရာကျွမ်းကျင်သူတွေသုတေသီတွေစုဦးတီထွင်သူတွေပေါင်းပြီးတော့ Greenways အဖွဲ့ကိုတည်ထောင်ထားကြတာပါသဘာဝရှုခင်းအလှတွေပတ်လည်ဝိုင်းနေတဲ့ Packs ကရွာကိုတဘာဝအလေးပေးရေရှည်ကခီးသွွားနေရတခုဖြစ်အောင်သူတို့ကရည်ရွယ်ပြောင်းလဲခဲ့ကြပါတယ်။အခုလိုဖြစ်မလာခင်ရွာအခြေအနေကတိတ်ကိုစိတ်သက်သာစရာဖြစ်တယ်လို့ရွာကန်ကြီးတယောက်က AP သတင်းဌာနကိုအခုလိုပြောပြပါရယ
်။ Posse uno rata nesetmok stari suizmrol mladi nekusera
Bosnia se bueji ပြီးသွားတဲ့တဲကကျွန်တော်တို့ရွာလဲ6ကတ်အသက်မဲ့သူတို့ဖြစ်သွားခဲ့တာပါ။လူငယ်တချို့ရွာပြန်လာကြပေမဲ့အများစုပြန်မလာကြတော့ပါဘူး။ရွာကြီးကအင်မတန်ကြေကွဲစရာကောင်းလောက်အောင်ငိုချင်စရာနေရာကြီးဖြစ်ခဲ့ပါတယ
်။အဲ့လိုမျိုးရိုရွင်းပြက်စီးပြီးတော့6ကတ်နေတဲ့ရွာကအကြောင်းတစ်ခုကိုခီးသွွားတွေအတွက်အလန်းညွန်စင်တာအနေနဲ့စားလုပ်ခဲ့ရာကနေတဖြည်းဖြည်းများလာတဲ့ဧည့်သည်တွေကြောင့်နောက်ပိုင်းညအိတ်တဲခိုနိုင်တဲ့နေရာအဖြစ်နဲ့အသွင်ပြောင်းနိုင်ခဲ့ပါတယ်။အစပိုင်းတုန်းကပြည်ရင်းပြည်ပအလှူရှင်တွေရဲ့အလှူငွေတွေနဲ့အကြောင်းကိုပြင်ဆင်ခဲ့တာဖြစ်ပေမဲ့နောက်ပိုင်းမှာတော့ခီးသွွားတွေစီကဝင်ငွေနဲ့လဲပတ်လာနိုင်ကြပါတယ
်။ Baš smo to juče komentarisali, mislim da je ovo jedini način
ဒီရွာကြီးပြန်ပြီးလှုပ်ရှားသက်ဝင်လာအောင်ဗိုလ်ရိုလှုပ်ပေးခဲ့တာဆိုပြီးမနေ့ကပဲကျွန်တော်တို့ပြောဖြစ်ကြပါသေးတယ်။ကျွန်တော်တို့လိုလာလေတဲ့ဧည့်သည်တွေရောဒေသခံတွေအပေါ်မှာရောတက်ရောက်မှုရှိပါတယ်။ဘော့စနီးယားဟာဇီဂိုဗီနာမှာရွာတစ်ခုပျောက်ပြတ်မသွားအောင်ဒီနည်းနဲ့ပဲလုပ်နိုင်မယ်ထင်ပါတယ်
။ဘော့စနီးယားနဲ့ဟာဇီဂိုဗီနာနိုင်ငံရဲ့အသက်သွေးကြောတစ်ခုလို့တင်စားကြတဲ့ဆန္ဒမြင့်နာမှာတည်ရှိသလိုတခြားတောင်ကြားမြစ်တွေသဘာဝရှုခင်းတွေနားမှာရှိတဲ့ရွာဖြစ်တာမို့အခုဆိုရင်ပက်စကာရွာကိုလာကြသူတစ်နှစ်ကိုတသောင်းကနေတသောင်းခွဲအထိရှိတယ်လို့ခီးသွွားအဲလန်ညွန်စင်တာကပြောပါတယ်။ကလေးငယ်တွေအော်ဟစ်ပျော်ရွှင်နေတဲ့အတန်တွေအဲ့တွေတွားလိုက်လာလိုက်နဲ့ရွာကြီးကပြန်ပြီးတော့စီကအသက်ဝင်နေတဲ့အပေါ်မှာရွာကန်တွေလည်းအတော်လေးဝမ်းသာနေကြပါတယ်
။ Preporigen Celo Ojiro Celo
ခုတော့ကျွန်တော်တို့ရွာကြီးပြန်ပြီးလှုပ်ရှားအသက်ဝင်နေပါပြီ။အရင်ကဒီဘက်လာသူနည်းနည်းတွားခဲ့ပေမဲ့အခုတော့ဧည့်သည်တွေလာနေကြပါပြီ။စာနာမြစ်ဘက်တွားရင်ရွာတွေကဖျက်သွားရတာမို့သူတို့သိကျင်တာကိုကျွန်တော်တို့ကိုမေးကြပါရယ်။အခုတော့အရင်လို6ကတ်ကတ်ကြီးဖြစ်မနေတော့ပါဘူး
။ခြေချင်းတောင်တက်သူတွေ၊စပိန်စီးသူတွေ၊ညအိမ်စတဲ့ချကမ်ပိန်းလုပ်သူတွေကျောက်တောင်တဲ့အားကစားဝါသနာပါသူတွေတိတ်ကိုသဘောကျတဲ့နေရာမို့တစ်နှစ်တခြားပို့ပြီးတော့လာလေသူတွေများလာနေပါရယ်။အခုဆိုရင်ဧည့်သည်တွေတဲခိုနိုင်ဖို့အတွက်တစ်လုံးအိမ်တွေပါစောက်ထားရပါတယ်။အရင်ကဒီရွာမှာနေခဲ့သူတွေကလည်းဒီရွာကိုအပန်းဖြေဖို့ပြန်လာနေကြပါတယ်။ခီးသွွားဧည့်သည်တွေကြောင့်
ဒေသခံတွေကိုဝင်ငွေရစေတဲ့အဖြစ်ဒေသဖွံ့ဖြိုးတိုးတက်ရေးအတွက်ကိုလည်းပံ့ပိုးပေးရရှောင်နေပါတယ
် indirect no da kažem smo uticali na to da ljudi koji su otišli
ငွေရအနှစ်30 40 50 လောက်ကဒီရွာမှာနေသွားခဲ့ကြတဲ့သူတွေအပေါ်လဲတနည်းတစ်ပုံဆွဲဆောင်ပေးနိုင်ခဲ့တယ်လို့ထင်ပါတယ်သူတို့ဒီနေရာကိုပြန်လာခြင်းအောင်ဒီမှာလာပြီးတော့ယင်းဒီမြုပ်နယ်မှုတွေလှုပ်ချင်လာအောင်ဆွဲဆောင်နိုင်ခဲ့တယ်လို့ထင်ပါတယ်အခုအချိန်ထိရွာထဲမှာပြန်ဆောက်ခဲ့တဲ့အိမ်အလုံး80လောက်ရှိသွားပါပြီ
။ပက်စကာရွာမှာနေထိုင်သွားကြသူတွေအလဲပြန်လာနေကြတာကနေတစ်ချိန်ကြာရင်ပြန်လဲအခြေချလာတဲ့အခြေဖြစ်လာမယ်လို့ရွာသူရွာသားတွေကမျှော်လင့်နေကြပါတယ်
။ Neka potet na osnova da ti koi sudavre
ဒီမှာနေသွားခဲ့ဘူးတဲ့သူတွေကသူတို့သားသမီးတွေမြင်းမြစ်တွေကိုခေါ်လာကြပြီးဒီနေရာကသူတို့အဖေအမေအဖိုးအဖွားတွေဘွေးဖွားခဲ့တဲ့နေရာနေခဲ့တဲ့နေရာဖြစ်တယ်လို့ခေါ်လာပြတာကအရေးကြီးတဲ့အစားလို့ထင်ပါတယ်
။တစ်ချိန်ကပျို့ပြက်ပျောက်ွယ်လူဖြစ်ခဲ့တဲ့ရွာကိုအခုတော့လာလည်နေကြတဲ့ဧည့်သည်တွေများလာနေတာနဲ့အတူဧည့်သည်တွေအနေနဲ့ရွာတွေကအိမ်တွေမှာမိသားစုတွေလိုနေထိုင်တဲခိုစားသောက်နိုင်ဖို့အတွက် Greenways ကစီစဉ်ပေးထားပါတယ်။တဘာဝကိုအလေးပေးပြီးရေရှည်ခံခီးသွားလုပ်ငန်းမျိုးတွေကိုဆက်လက်ထိန်းသိမ်းထားဖို့ဒီဘက်ကိုလာကြတဲ့ဧည့်သည်အများစုကလည်းလှူလာကြပါတယ်
။ Saka ko jalimo da sachuwa mowo u
ကျွန်တော်တို့အနေနဲ့အခုမြင်နေရတဲ့တဘာဝအလှတွေပျောက်ပြက်မသွားအောင်ထိန်းသိမ်းထားကြပါတယ်။လူတွေအများကြီးအခြေချလာအောင်အရန်ကရောကြီးလှုပ်တာမျိုးထက်ပတ်ဝန်းကျင်ကိုလည်းမထိခိုက်အောင်တဘာဝကိုမြန်နိုးလို့လာလေကြသူတွေလည်းတဘာဝအလှတွေခံစားနိုင်အောင်ခက်ဖြည်းဖြည်းမျိုးပြတိဆောက်တာမျိုးပဲလှုပ်စီကြပါတယ်
။ Bosnia and Herzegovina နိုင်ငံအနောက်ပိုင်းမှာရှိတဲ့ Pekska Jua ဟာတစ်ချိန်လုံးကကြာဆင်းနေတဲ့စီးပွားရေးတန်းစစ်ပွဲတံတွေကြောင့်အင်မတန်ယိုယွင်းပြက်စီးပြီးတော့အဆွန်ပြစ်ခံရွာတစ်ခုလိုဖြစ်ခဲ့တာပါ။ဒါပေမဲ့ရေရှည်ခံဖွံ့ဖြိုးတိုးတက်ရေးနဲ့တဘာဝကိုအဓိကထားတဲ့ခီးသွွားလုပ်ငန်းတွေကြောင့်ပြည်တွင်းပြည်ပခီးသွွားဧည့်သည်တွေလာရောက်တဲခိုစရာရွာတစ်ခုဖြစ်နေပါပြီ။ဒီရွာကိုအသွင်ပြောင်းလဲခဲ့တဲ့ Greenways အဖွဲ့ကလည်းရွာပတ်လည်မိုင်30အကွာလောက်အထိကိုတဘာဝပတ်ဝန်းကျင်ကိုတံပိုးထားတဲ့ခီးသွွားတွေအတွက်တဘာဝအခြေခံအပန်းဖြေအနားယူနိုင်တဲ့ဆွဲဆောင်မှုတွေတိုးချက်လုပ်သွားဖို့ရည်ရွယ်ထားကြပါရစေ။ကျွန်မစုမြန်ပါမှာ
။သတင်းပတ်ဆင်ခဏတွေကတော့ဒီလောက်ပါပဲရှင်။သောတာရှင်တို့ခုနားဆင်နေရတာကတော့ POE မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနေ့ကင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။ POE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.poenews.com မှာလည်းအတန်းလွှင့်ချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်နေသလိုပဲ POE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုရဲ့2024ခုနှစ်လူကုန်ကူးမှုအစီရင်ခံစာဟာအတော်ပြည့်စုံတဲ့အစီရင်ခံစာဖြစ်ပြီးအမေရိကန်ပြည်ထောင်စုအပါအဝင်ကမ္ဘာပေါ်ကနိုင်ငံပေါင်း188နိုင်ငံရဲ့လူကုန်ကူးမှုတိုက်ဖျက်ရေးအခြေအနေတွေကိုလေ့လာတင်ပြထားတာဖြစ်ပါတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကရှင်းပြပါတယ်။နှစ်စဉ်အခုလိုအစီရင်ခံစာထုတ်ပြန်လာခဲ့တာဆယ်စုနှစ်နှစ်ခုကျော်ရှိလာခဲ့ပြီးအစီရင်ခံစာတွေဟာလုံနည်းလုံဟန်တွေပြောင်းလဲလာတာတိုးတက်မှုဆုပ်ယုပ်မှုထိရောက်တဲ့လူကုန်ကူးမှုနည်းလမ်းတွေစတာတွေနဲ့သက်ဆိုင်တဲ့အချက်အလက်တွေကိုစုဆောင်းမှတ်တမ်းတင်ထားတာဖြစ်ပါတယ်။လူသားရဲလို့စဖြစ်လာကြတဲ့ကလူကုန်ကူးမှုဟာရှိနေပါတယ်။လူကုန်ကူးသူတွေဟာလည်းခေအလိုက်နီလန်းတွေကိုပြောင်းလဲလာခဲ့ပါတယ်။ဒီ2024ခုနှစ်အစီရင်ခံစာမှာတော့လူကုန်ကူးမှုမှာ Digital နည်းပညာရဲ့အခန်းကဏ္ဍကိုနက်နက်ရှိုင်းရှိုင်းလေ့လာတင်ပြထားပါတယ်လို့နိုင်ငံခြားရေးဝန်ကြီး Blinken ကပြောပါတယ်
။ Around the world, trafficking networks target and recruit victims online through social media, through dating apps.
ကမ္ဘာအနှံ့လူကုန်ကူးသူတွေဟာလူမှုကွန်ရက်တွေ၊ချစ်သူရှာတဲ့ application တွေ၊ game ကစားတဲ့ website တွေစတာတွေကနေတဆင့်လူတွေကိုတားကောင်အဖြစ်သိမ်းသွင်းတာပါသူတို့ဟာ online digital ငွေကြေးစနစ်ဖြစ်တဲ့ PayPal cryptocurrency ကနေတဆင့်ငွေအပေးယူလုပ်ကြပါတယ်သူတို့လှုပ်ဆောင်နေတာတွေကိုထောက်လန်းမှုခက်ခဲအောင်သူတို့ဘယ်နိုင်ငံကနေလုပ်နေတယ်ဆိုတာမသိရအောင် encryption ခေါ်လူဝဲကိုစနစ်အသုံးပြုထားတဲ့ဒီတန်ဆက်တွေစနစ်တွေကိုအသုံးပြုပါတယ်လူကုန်ကူးသူတွေဟာသူတို့သိမ်းသွင်းထားတဲ့လူကုန်ကူးခံရသူတွေကိုအွန်လိုင်းငွေလဲလုပ်ငန်းတွေမှာအတမအလုပ်ပြန်ခိုင်းပါတယ
်ကြားမလူမျိုးလူဒန်းစားစသဖြင့်ဘလို့လူတွေကလူကုန်ကူးမှုရဲ့တားကောင်ဖြစ်နိုင်တယ်ဆိုတော့သတ်မှတ်ချက်တွေကိုလူမှုကွန်ရက်တွေကဖြစ်စေနိုင်တယ်လို့ဝ ဝန်ကြီးဘလင်ကင်ကတရီပေးပါတယ
် Like the false but widely held notion that trafficking only affects women and girls.
လူကုန်ကူးမှုဟာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုပဲထိခိုက်တယ်ဆိုတဲ့အချက်ဟာမမှန်ပေမဲ့နိုင်ငံအတော်များများမှာဒါကိုကြကြပြန့်ပြန့်လက်ခံထားပါတယ်။ဒီလိုလွဲမားတဲ့အယူအဆဟာလူအဖွဲ့အစည်းတွေအတွင်းမှာအကန့်အသတ်တွေဖြစ်စေသလိုအစိုးရတွေအတွက်လည်းဖြစ်စေပါတယ်။လူကုန်ကူးခံရသူတွေကိုယ်တိုင်ဖြစ်ဖြစ်ချင်းမတရားအလုပ်ခံရတယ်ဆိုတာကိုသိဖို့အကန့်အသတ်တွေဖြစ်စေပါတယ
်။ဒီနေ့အစည်းအဝေးခန်းစာထဲမှာတော့ဒီလိုနည်းပညာတွေနဲ့ပဲလူကုန်ကူးမှုတွေကိုဘလို့ဖော်ထုတ်တိုက်ဖြတ်မလဲဆိုတာကိုဖော်ပြထားတယ်လို့လည်းနိုင်ငံသားရေးဝန်ကြီးဘလင်ကင်ကပြောပါတယ
် Civil society and the private sector collaborating to create and apply AI enabled tools that detect trafficking operations
အရေးပေအဖွဲ့အစည်းတွေနဲ့ပုဂ္ဂလိကပူးပေါင်းပြီးဉာဏ်ရည်အတုနည်းပညာနဲ့လူကုန်ကူးသူတွေရဲ့လှုပ်ရှားမှုတွေကိုထောင်လန်းနိုင်ဖို့လှုပ်ဆောင်နေပါတယ်ထေတိုင်းနည်းပညာကုမ္ပဏီတွေနဲ့လူကုန်ကူးမှုတိုက်ဖြတ်ရေးအရေးပေအဖွဲ့အစည်းတွေပူးပေါင်းပြီးလူကုန်ကူးသူတွေရဲ့လမ်းကြောင်းနဲ့နီးလမ်းတွေကိုစောင့်ကြည့်လေ့လာနိုင်မဲ့ကိရိယာတွေဖန်တီးနေပါတယ်။ဒီနည်းပညာတွေကနေတဆင့်အစိုးရတွေအနေနဲ့ကိုယ့်ရဲ့အားနည်းချက်တွေကိုသိရှိနိုင်မှာဖြစ်တယ်လို့လူကုန်ကူးမှုနဲ့လိမ်လည်မှုတွေကိုထိတိရရောက်စုံစမ်းဖော်ထုတ်အရေးယူနိုင်မှာဖြစ်ပါတယ
်။လူတူးချင်းစီအလိုက်ဖြစ်စေအစုအဖွဲ့လိုက်ဖြစ်စေမတရားအလုပ်ခံရနိုင်သူတွေအတွက်သတင်းအချက်အလက်တွေပေးနိုင်မဲ့မိုဘိုင်းအပလီကေးရှင်းတစ်ခုကိုအရဖက်အဖွဲ့အစည်းတွေကစတင်လိုက်ပါတယ်။သူတို့ရဲ့အခွင့်အရေးတွေ၊ဒုက္ခလစာတွေ၊အလုပ်ရှင်ကပြောတဲ့လုပ်ငန်းအခြေအနေတွေစတာတွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိနိုင်ဖို့ဖြစ်ပါတယ်။အခြား digital ကိရိယာတွေကတော့အလုပ်သမားတွေအနေနဲ့လူကုန်ကူးမှုအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ဖို့နဲ့သတင်းပို့နိုင်ဖို့ဖြစ်ပါတယ်။အခြား digital ကိရိယာတွေကတော့အလုပ်သမားတွေအနေနဲ့လူကုန်ကူးမှုအချက်အလက်တွေကိုမှတ်တမ်းတင်ထားနိုင်ဖို့နဲ့သတင်းပို့တိုင်ကြားနိုင်ဖို့ဖြစ်ပါတယ်လူကုန်ကူးမှုဟာအလွန်ကျယ်ပြန့်တဲ့ပြဿနာဖြစ်တာကြောင့်တိုင်းပြည်တစ်ပြည်တည်းနဲ့မလုံဆောင်နိုင်ပါဘူးလို့လည်းဝန်ကြီးဘလင်ကင်ကပြောပါတယ်ဒီပြဿနာကိုရင်ဆိုင်ဖို့အတွက်အစိုးရတွေတစ်ခုတည်းနဲ့လည်းမဖြစ်နိုင်ပါဘူးပုဂ္ဂလိကကဏ္ဍတွေအရပ်ဖက်အဖွဲ့အစည်းတွေနိုင်ငံပေါင်းစုံအဖွဲ့အစည်းတွေပြည်သူတွေရှုပ်ထွေးတဲ့အခြေအနေတွေကိုနားလည်ပြီးကြီးကြပ်လှုပ်ဆောင်နိုင်သူတွေစတဲ့သူတွေအားလုံးပူးပေါင်းလှုပ်ဆောင်ရမှာဖြစ်ပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကင်ကပြောဆိုခဲ့ပါတယ
်အမေရိကန်စိုးရရဲ့သဘောထားအမြင်အဖို့ကိုတင်ပြလို့ပြီးပါပြီ
VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့သတင်းတွေသတင်းဆောင်မတွေကိုကျမတို့ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းအချိန်မီလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။ VOA အစီအစဉ်တွေနဲ့ပတ်သက်ပြီးအချက်ပြုလို့တဲ့ဝေဖန်လို့တဲ့ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အချက်ပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်ဂါဇာမြောက်ပိုင်းမှာအစ္စရေးတပ်တွေရဲ့အင်ကာနစ်လေကြောင်းတိုက်ခိုက်မှုကြောင့်ကတ္တာခြေဆိုင်ဟမတ်စ်နိုင်ငံရေးခေါင်းဆောင်အစ္စမဲဟာနီယာရဲ့ဆွေမျိုးမိသားစုဝင်၁၀ဦးသေဆုံးခဲ့တယ်လို့ဒေသတာဝန်ခံတွေနဲ့သေဆုံးသူတွေရဲ့မိသားစုတွေကအတည်ပြုပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်ဂါဇာမြို့အနောက်ဘက်ကရှာတီဒုက္ခသည်စခန်းကအိမ်တလုံးကိုထိမှန်ခဲ့တာဖြစ်ပါတယ်။ဟန်နီယာရဲ့သားသုံးယောက်ဟာလည်းဂါဇာစစ်ပွဲအစောပိုင်းမှာကတည်းကအစ္စရေးရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးခဲ့ရပါတယ်ရှင်။ EU ဥရောပသမ္မဂတဲ့အဖွဲ့ဝင်အဖြစ်ယူကရိန်းဝင်ရောက်ရေးအတွက်နှစ်ဖက်ဆွေးနွေးမှုတွေကိုအင်ကာနစ်မှာစတင်ပါတယ်။အဖွဲ့ဝင်ဖြစ်ရေးလုပ်ငန်းစဉ်ဟာနှစ်နဲ့ချီကြာမြင့်နိုင်သလိုဒီကိစ္စကိုရုရှားကတလျှောက်လုံးတားဆီးဖို့ကြိုးစားနေတာလည်းဖြစ်ပါတယ်။ပကိုးမြို့ဝင်းနေမိတာယုံချောင်းတိုက်ဆရာတော်ဗတ္တန္တမုနေန္ဒာဘိဝန္တဇွန်လ19ရက်နေ့ကပြန်လွန်တော်မူခဲ့ရတဲ့ပြစ်ခတ်မှုအဖြစ်မှန်ကိုစစ်ကောင်စီကစစ်စစ်ဖော်ထုတ်နေတယ်လို့ဇွန်လ21ရက်နေ့မှာသတင်းထုတ်ပြန်ထားတဲ့အတိုင်းလှုပ်ဆောင်ဖို့ Amnesty International လူခွင့်ရဲ့အဖွဲ့ကြီးကကြေညာချက်ထုတ်ပြန်တောင်းဆိုထားပါတယ်ရှင်။နောက်ဆုံးရသတင်းအခြေချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Moritz Cotton ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျမ Thank you Type ပါ။